Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2016ခုနှစ်ဒီဇင်ဘာလ25ရက်ယေရှုခရစ်တော်ဖွားမြင်တော်မူတဲ့အခါသမယမှာတော်ရရှင်အားလုံးဘေးပရာဝေးကွာပြီးစိတ်ချမ်းသာကိုယ်ကျန်းမာရှိကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရစေ။မြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းတိုမီတာ2430ကနေတိုက်ရိုက်ထုတ်လွှင့်နေတဲ့စနေနေ့နေ့ခင်းအစီအစဉ်ကို Facebook Internet စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာ channel အတူညင်ညာပေးပါပါဒီကနေ့ကြောက်တဲ့ Christmas အခါသမယမှာစစ်တွေကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုကယ်တင်ချဖို့အတွက်ပိုဟန်မင်းကြီးကတိုက်တွန်းလိုက်ပါတယ်ဆီးရဲနိုင်ငံအလက်ပိုမျိုးနားမှာတော့တူရကီရဲ့လေကြောင်းတိုက်ခိုက်မှုကနေ IS စစ်တွေကြောင့်80လောက်တေဆုံးသွားပါတယ်ပိုလန်နိုင်ငံမှာအလုတ်လုံနေတဲ့မြောက်ကိုရီးယားအလုတ်သမားတွေလုပ်ငန်းခွင်အန်တီအရီနဲ့ကြုံနေရတယ်လို့ပိုလန်အခွင့်အရေးစောင့်ကြည့်သူတွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမအင်ဂျင
်ကောင်းပါပြီရှင်ခရစ်စမတ်နေ့အခါသမယအတွက်ခရစ်တော်ဖွားမြင်ရာဘက်လဟမ်မြို့မှာတော့ကဘာတလွားကလာရောက်ကြတဲ့ဖျားဘူးထောင်ပေါင်းများစွာနဲ့စီကားနေတယ်လို့မြန်မာနိုင်ငံမှာလည်းအရင်အစိုးရလက်ထက်ကတည်းကဆိုင်းရင်ဒီနေ့ခရစ်စမတ်ကာလဟာပိုးပြီးစိတ်လက်လက်ပေါ်ပါပျော်ရွှင်စရာဖြစ်တယ်လို့မြန်မာပြည်တွင်းကခရစ်ယာန်ဘာသာဝင်တချို့ကပြောပါတယ
်အရင်အစိုးရထဲတော့ဒီဆိုရလေးထဲမှာတော့ကျွန်တော်တို့ Christmas ပွဲစဉ်ရမှာကတော့ကျွန်တော်အပါဝင်အလုံ
းဒါကတော့ချင်းမီနယ်လွှတ်တော်အမတ်တဦးက VOE ကိုပြောသားတာပါရှင်အပြည့်အစုံကိုတော့သတင်းအစီအစဉ်ပြီးမှနားဆင်ရမှာပါဒါအပြင်အပတ်စဉ်ကဏ္ဍတွေနဲ့အတူဓာတ်ရိုက်လေလိုက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင်
ဆီးရီးယားနိုင်ငံအယ်ဘတ်မြို့ကလေးမှာအစွန်းရောက်တွင်တဲ့တူရကီတပ်တွေကအကူအညီပေးနေတူရကီတပ်တွေကအကူအညီပေးနေတဲ့တပုံတွေချာမှာတိုက်ပွဲတွေဖြစ်ပွားနေခြင်းပါပဲအလက်ပိုအရှိအမြောက်ဖက်ကီလို20ကွာမှာတူရကီစစ်လေယာဉ်တွေနဲ့တိုက်ခိုက်မှုကနေ IS စစ်သည်ကြော68ဦးသေဆုံးခဲ့ရတယ်လို့တူရကီကစနေနေ့မှာပြောပါတယ်တပ်တပ်ကြာနေ့ညတိုက်ခိုက်မှုတွေစတင်ခဲ့ခြင်းကစပြီး Euphrates ရှေးလို့ခေါ်တဲ့တူရကီဥဆောင်တဲ့စစ်စင်ရေးဒစိတ်တစ်ပိုင်းဖြစ်နေညရင်းချင်းလေကြောင်းတိုက်ခိုက်မှုတွေကြောင့် IS ရဲ့ဌာနချုပ်ပါဝင်ပြစ်မှတ်ပေါင်း140ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့တူရကီစစ်တပ်ပြောခွင့်ရကပြောပါတယ်တူရကီစစ်တပ်ကဆီးရီးယားဆူရကိုဖျောက်ချဖို့အတွက်ကြိုးပမ်းနေတဲ့ FSA ဆီးရီးယားလွတ်မြောက်ရေးတပ်ကိုပံ့ပိုးပေးနေတာဖြစ်ပြီးဒီသဘုံအဖွဲ့က IS တွေထိန်းချုပ်ထားတဲ့ Elbab ကိုတင်ပိုင်နိုင်မှုစူးစမ်းနေတာတပင်အတော်ကြာနေပြီဖြစ်ပါတယ်။တူရကီဟာ IS တွေနဲ့ Cuts တိုက်ခိုက်ရေးသမားတွေကိုသူ့နိုင်ငံတည်းကဆီးရီးယားနေဆန္ဒမနေနိုင်အောင်တိုက်ထုတ်တဲ့စစ်စင်ရေးလုပ်နေတာ၄လလောက်ရှိပြီဖြစ်ပါတယ်။ဒီသတင်းပတ်တည်းမှာပဲ Elbab အနီးတစ်ဝိုက်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တာမို့ဗိုလ်တပူးနေတဲ့အထက်မှာရင် GHS စစ်သွေးကြွ140လောက်တေဆုံးနိုင်အောင်တိုက်ခိုက်ခဲ့တယ်လို့တူရကီစစ်တပ်ကပြောပါတယ်တူရကီကာကွယ်ဝင်ကြီးကလည်း Elbab ဝန်ကျင် Stuyan Kilo 2000လောက်မှာ IS တွေမရှိတော့တယ်လို့စစ်စင်ရေးစခြင်းကစပြီးအစွန်းရောက်1000ကျော်ကိုတုတ်တင်နိုင်တယ်လို့ကြက်တပရင်းနဲ့လွှတ်တော်မှာပြောကြားခဲ့ပါတယ်
တူရကီစစ်သား2ယောက်ကို IS စစ်သွေးကြွတွေကမိရှို့တက်ဖြတ်လိုက်တယ်လို့ဆိုတဲ့ဗီဒီယိုထွက်ပေါ်လာတာ2ရက်ရှိလာပြီမဲ့မိသားစုတွေကတော့သိဆုံးမှုနဲ့ပတ်သက်ပြီးအဖြေရှာနေကြဆဲဖြစ်ပါတယ်ဗီဒီယိုကိုယ်တိုင်ကြည့်ခဲ့ရပြီးအသက်ခံလိုက်ရတဲ့တယောက်ဟာသူ့သားဖြစ်တယ်ဆိုတာကောင်းကောင်းမှတ်မိတဲ့အကြောင်းအသက်ခံခဲ့ရတဲ့တူရကီစစ်သားတဦးဖြစ်တဲ့ Safter Tash ရဲ့ဖခင်Aiden Tash က VOA ကဌာနကိုပြောဆိုခဲ့ပါတယ်အခုခါမိသားစုကအင်မတန်မှစိုးရင်ထိတ်လန့်နေပြီးတော့သတင်းကောင်းကြားဖို့မျှော်လင့်နေတယ်လို့တားဖြစ်သူသတင်းသိရဖို့အန်ကာရာမြို့တော်ကိုအချိန်ချိန်သွားပြီးအထက်အရာရှိတွေနဲ့လည်းတွေ့ခဲ့ကြောင်းနဲ့အထက်လူကြီးတွေကလည်းမိသားစုလိုပဲမကြခင်သတင်းကောင်းကြားဖို့မျှော်လင့်နေတယ်လို့ဆိုပါတယ်ဖန်စီထားတဲ့တူရကီစစ်သား2ယောက်ကိုအရှင်လက်လက်မိရှို့တတ်ခဲ့တဲ့ဗီဒီယိုကိုတော့ IS စစ်သွေးကြွတွေကကြာတာပရင်းနေ့ကပဲထုတ်ဖော်ပြသခဲ့ကြောင်းအမေရိကန်ခြေဆိုင်စောင့်ကြည့်အကဲခတ်သူတွေနဲ့မီဒီယာတွေကပြောပါရယ်တူရကီစစ်သား2ယောက်ကိုတန်လောင်အိမ်တစ်ခုထဲကနေခေါ်ထုတ်သွားပြီးတန်ကြိုးတွေနဲ့ချီအရှင်လက်လက်မိရှို့တတ်ဖြတ်ခဲ့တဲ့ဆက်ဆုပ်ဖွဲ့ဗီဒီယိုကိုတော့ဆီးရီးယားနိုင်ငံအလက်ပိုဒေတာက IS အဖွဲ့ကထုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းစစ်သွေးကြွအဖွဲ့ကိုစောင့်ကြည့်အကဲခတ်နေတဲ့ site intelligence group online အဖွဲ့ကနေပြောဆိုခဲ့ပါတယ်တူရကီကသတင်းဌာနကြီးကတော့ဒီသတင်းတွေကိုဖော်ပြခဲ့ခြင်းမရှိပါဘူး
Germany နိုင်ငံဘာလင်မြို့က Christmas ဇေရန်တိုက်ခိုက်မှုမှာတန်ပြန်ရှိခံစားရသူ Anis Emery ရဲ့တူဖြစ်သူတဦးနဲ့ IS စစ်သွေးကြွ2ဦးကိုတူနီရှားအာနာဘန်တွေကဖမ်းဆီးလိုက်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။သူတို့3ဦးဟာဘာလင်မြို့မှာအကြမ်းဖက်တိုက်ခိုက်ခဲ့သူ Anis Emery နဲ့ဆက်သွယ်လုပ်သူတွေအကြမ်းဖက်အဖွဲ့ဝင်တွေဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။သူတို့3ဦးကိုတောက်ကြံတွေကဖမ်းဆီးခဲ့တာပါ။တချိန်ထဲမှာပဲရာနဲ့ချီတဲ့လူတွေဟာစနေနေ့မှာတူနီရှားနိုင်ငံမြို့တော်တူနစ်ကလမ်းပေါ်တွေထွက်ပြီးအကြမ်းဖက်မှုဆန့်ကျင်ရေးစုဝေးဆန္ဒပြခဲ့ကြတာပါအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆံနေတဲ့ပြည်ပရောက်တူနီရှားနိုင်ငံသားအလုံးကိုပြန်ခေါ်ပြီးမိခင်နိုင်ငံမှာတရားရင်ဆိုင်မှုအတွက်လူပေါင်း200လောက်ကအစိုးရကိုတိုက်တွန်းတောင်းဆိုခဲ့ကြတာပါပြီးခဲ့တဲ့နှစ်မတ်လတုန်းက IS2 တိုက်ခိုက်ခဲ့တဲ့ဘာဒိုပြတဲ့အပြင်ဘက်မှာဒီဆန္ဒပြသူတွေစုယုံခဲ့ကြတာဖြစ်ပါတယ်အဲ့ဒီဖြစ်ရတုန်းကကဘာလက်ခီးသော22ဦးနဲ့တူနီရှားရဲတအုပ်တို့ကိုတနတ်သမားတို့ကပြစ်ခတ်သွားတာဖြစ်ပါတယ်Christmas ပွဲတော်ကာလကိုတနင်္ဂနွေလုံးကျင်းပနေခြင်းဖြစ်ပေမဲ့ရာနဲ့ချီတဲ့ထောင်လိုင်းရီတွေကတော့အလရဲ့ကာလတစ်လျှောက်လုံးစုံစမ်းစစ်ဆေးရီဆက်လုပ်သွားမယ်လို့ဂျာမနီနိုင်ငံတာဝန်ရှိသူတွေကပြောပါတယ်အသက်24နှစ်အရွယ်တူနီရှားနိုင်ငံသားအမေရိကိုဘသူတွေအကူအညီပေးနေလဲဆိုတာဖော်ထုတ်နိုင်မှုစ조사နေတယ်လို့လည်းပြောပါတယ်
ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ရဲ့နိုင်ဂျီးရီးယားနိုင်ငံမှာနောက်ဆုံးကျန်းနေတဲ့အမာဂန်စခန်းတွေကတခုဖြစ်တဲ့ဆမ်ဘီစာတောအုပ်ထဲကစခန်းတစ်ခုကိုနိုင်ဂျီးရီးယားစစ်တပ်ကတင်ပိုက်လိုက်ပြီးဖြစ်တဲ့အကြောင်းသမ္မတမူဟမ်မာဒူဘူဟာရီကစနေနေ့မှာပြောဆိုလိုက်ပါတယ်ဘော်နိုပြည်နယ်အရှေ့မြောက်ပိုင်းမှာတည်ရှိပြီးတော့စတူယန်ကီလိုမီတာ1300ကျယ်ဝန်းတဲ့တောအုပ်အတွင်းလနဲ့ချီကြမြင့်ခဲ့တဲ့စစ်စင်ရေးမှာ Camp 0လို့ခေါ်တဲ့စခန်းကိုတင်ပိုက်လိုက်နိုင်တဲ့အတွက်ဆမ်ဘီစာတောအုပ်ထက်ကဘိုကိုဟာရန်အကြမ်းဖက်သမားတွေနောက်ဆုံးခြေကုပ်ယူထားတဲ့နယ်မြေကိုရှင်းလင်းနိုင်ခဲ့ပြီဖြစ်တဲ့အကြောင်းကြေညာချက်မှာသမ္မတဘူဟာရီကပြောဆိုခဲ့ပါတယ်။ကြေညာချက်ထဲမှာတော့ဘိုကိုဟာရန်အဖွဲ့ခေါင်းဆောင်အဘူဘာခာရှိခူဘယ်နေရာမှာရှိနေတယ်လဲဆိုတော့ဖော်ပြမထားပါဘူးဘိုကိုဟာရန်အဖွဲ့ဟာလူပေါင်း 2,000 ကျော်တေဆုံးခဲ့ရတဲ့ခုနှစ်ကြာဒီပုံကံမှုအတွင်းတိုက်ခိုက်မှုတွေကိုလာနေချီရဆိုင်ထားခဲ့ပြီးတဲ့နောက်မကြာသေးခင်ကမှတိုက်ခိုက်မှုတွေပြန်လည်တိုးမြင့်လာခဲ့တာဖြစ်ပါတယ်လက်နက်ကိုင်ပဋိပက္ခတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကြက်တဲတစ်ခုထိကြုံခဲ့ရတာလည်းဖြစ်ပါတယ်
View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဦးကမှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပိုလန်နိုင်ငံကမြောက်ကိုရီးယားအလုပ်သမား400ကျော်ဟာလိုအပ်တဲ့အကားအကွယ်ပစ္စည်းတွေမပါဘဲအန္တရာယ်ကြီးတဲ့လုပ်တွေလုပ်နေရတာမို့လုပ်ငန်းခွင်အန္တရာယ်ရမှုနဲ့ကြုံရနိုင်တယ်လို့ပိုလန်အလုပ်သမားကာကွယ်စောင့်ကြည့်အဖွဲ့ကပြောပါတယ်။ဒီနှစ်ထဲမှာမြောက်ကိုရီးယားအလုပ်သမားတွေကိုငှားရမ်းခဲ့တဲ့ကုမ္ပဏီပေါင်း15ခုကိုစစ်ဆေးခဲ့ရမှာပိုလန်အလုပ်သမားဥပဒေအတော်များများချိုးဖောက်နေတာတွေ့ရတယ်လို့အလုပ်သမားရုံးကစစ်ဆေးအရာရှိချုပ်ကပြောပါတယ်။အခုလိုဥပဒေချိုးဖောက်သူတွေကိုတတိပေးတာတွေဒါမှမဟုတ်တရားစွဲအရေးယူတာတွေလှုပ်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။
ပေါ်ရဲမင်းကြီးဖရန်စစ်ဟာလူတွေပြည့်နေနေတဲ့ဗာတီကန်နန်းတော်ရဲ့ Saint Peter's ဖခင်ကြောင့်ကဒီခရစ်စမတ်ညနေခင်းတရားပွဲမှာစစ်ပွဲတွေရွှေ့ပြောင်းဒုက္ခတွေပြဿနာတွေနဲ့ဆိုးဝါးလွန်းတဲ့ဆင်းရဲမွဲတေမှုတွေကြောင့်မြေစာပင်ဖြစ်နေရတဲ့အပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးကြဖို့ကဘာကြီးကိုတစ်နှစ်တာလုံးတိုက်တွန်းခဲ့တာတွေကိုပဲထပ်လောင်းဟောကြားသွားပါတယ်စနေနေ့ညဒီတရားပွဲဟာပုံရံမင်းကြီးအတွက်ခရစ်စမတ်ရာသီမှာကြီးမားလာတဲ့ပထမဆုံးအခမ်းအနားဖြစ်သလိုခရစ်စမတ်နေ့မွန်လွဲပိုင်းမှာတော့ဆုတောင်းဒီမေတ္တာပို့သပေးမှလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲယေရှုခရစ်တော်ဖွားမြင်ရာရက်ဖြစ်တဲ့ခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အနောက်ဘက်ကမ်းခြေဒေသကဒီဘက်သလင်ဟမ်မှာတော့ပါလက်စတိုင်းကင်းထောက်လူငယ်ယောက်ျားလေးတွေနဲ့မိန်းကလေးတွေဟာမန်ဂိုင်ရင်ပြင်မှာချီတက်လမ်းလျှောက်တဲ့အခမ်းအနားတွေနဲ့ခရစ်စမတ်ပွဲတော်ကိုဆင်နွှဲကြကြပါတယ်။
အီရန်နိုင်ငံမြောက်ပိုင်းဘာတဲလာမြို့ကလေးကမှာ2013ခုနှစ်ကစပြီးပထမဆုံးချိန်ဖြစ်တဲ့အီရန်နိုင်ငံသားခရီးယန်ဘာသာဝင်တွေလာရောက်စုဝေးပြီးခရစ်စမတ်ပွဲတော်ကိုကျင်းပနေကြပါတယ်။အီရတ်တပ်တွေကမူဆုံးမြို့နာကဒီမြို့ကလေးကို IS စစ်သွေးကြွတွေလက်ကမကြသေးခင်ကမှပြန်ပြီးသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်။ဒီမြို့ကလေးဟာ Assyrian ခရီးယန်ဘာသာဝင်ထောင်ပေါင်းများစွာနေထိုင်တဲ့မြို့ဖြစ်ပြီး2014ခုနှစ် IS တွေအီရတ်တလွှနေရာတော်များများသိမ်းချိန်မှာအိုးအိမ်ဆွတ်ခွာပြီးထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ခရီးယန်တွေကို IS စစ်သွေးကြွတွေကပြင်းပြင်းထန်ထန်ဖိနှိပ်ခဲ့ပြီးအစ္စလမ်ဘာသာနဲ့မပြောင်းတဲ့သူတွေကိုကုမြက်ခဲ့တာလည်းဖြစ်ပါတယ်
။အားဖြင့်တိုင်ဖုန်မုန်တိုင်းတစ်ခုဟာခရစ်စမတ်နေ့မှာပဲဖိလစ်ပိုင်နိုင်ငံအလဲပိုင်းကိုဝင်ရောက်တိုက်ခတ်ဖို့ဦးတည်ခဲ့ပါတယ်။ Knock down လို့အမည်ပေးထားတဲ့တိုင်ဖုန်မုန်တိုင်းဟာခရစ်စမတ်အကြိုနေ့နောက်ပိုင်းကလေတိုက်နှုန်းတနအီယိုမိုင်150နှုန်းနဲ့အားဖြင့်မုန်တိုင်း တစ်ခုဖြစ်ခဲ့ပေမဲ့လို့ဒီကုန်းလွင်မိုင်းမဝင်ခင်မုန်တိုင်းဟာအပြော့သွားမယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်စစ်တပ်ရဲ့ပူးတွဲတိုက်ဖုန်းမုန်တိုင်းသတိပေးဌာနကပြောဆိုခဲ့ပါတယ် Direct from Washington The Voice of America VOA ဒေါက်ကင်မြတ်တဲ့မန္တနာချန်တို့ကတနင်္ဂနွေနေ့နဲ့ခင်သတင်းစီစဉ်ကိုတင်ဆက်သွားတာပါရှင်အခုတော့ဒီကနေ့မှာကြောက်တဲ့ခရစ်မတ်နေ့အခါသမယနဲ့ပတ်သက်လို့နိုင်ငံတကာမှာဘယ်လိုတွေဆင်နွှဲနေကြသလဲဆိုတာကြည့်ကြရအောင်ပါခရစ်မတ်နေ့အခါသမယအတွက်ခရစ်တော်ဖွားမြင်ရာဘက်လဟမ်မြို့ကလေးမှာတော့စနေနေ့ကခရစ်မတ်အကြိုပွဲတော်ကျင်းပကြပါတယ်ခရစ်မတ်အချိန်မှာအဲ့ဒီမြို့ဟာကဘာတလွားကလာရောက်ကြတဲ့ဖျားဖူးထောင်ပေါင်းများစွာနဲ့စီကားနေတယ်လို့အနောက်ဘက်ကန်ဒေတာအဲ့ဒီဒီဘက်လဟမ်မြို့မှာရောက်နေတဲ့ VOA သတင်းတော့Robert Burger ကသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်ဘက်သလဟမ်မြို့ကလေးက Christmas ကြိုတဲ့အခမ်းအနားတွေကို Palestine ကင်းတောင်လူငယ်ယောက်ျားလေးတွေ main clay တွေစုပေါင်းပြီးပျော်ပျော်ရွှင်ရွှင်သချင်းတန်တွေနဲ့ Manga ရင်းပြင်တလျှောက်မှာခြိတန်ရင်စတင်ဖွင့်လှစ်ခဲ့တာပါဒီပွဲတော်ကိုလူမျိုးစုံဘာသာစုံလာရောက်ကြပါတယ်။ခရီးယန်ရှေးဖျားကျောင်း Church of the Nativity ရှေ့ကကြီးမားလာတဲ့ Christmas တစ်ပင်ကြီးနားဖြတ်ပြီးခြိတက်လာကြတဲ့လူငယ်လေးတွေဟာ Palestine အလံလေးတွေကိုကင်ထားကြတာပါ။ကဘာတလွားကလာကြတဲ့ဖျားဖူးတွေဟာမြို့ရင်းကပွဲတွေကိုသာမက Nativity ဖျားကျောင်းထဲကခရစ်တော်ဖွားမြင်တဲ့နေရာလို့ယုံကြည်ကြတဲ့ဂူ Grotto ထဲမှာဆူတောင်းဖို့လဲသွားကြတာပါ။တောင်အာဖရိကကနေဖျားဖူးလာတဲ့ဘက်သနီဝေါ်ကာကတော့
It was very emotional and there is such an anointing actually on that spot. It's as if you can take that little baby's hand.
ဒီလာရတာတိတ်ကိုစိတ်လှုပ်ရှားစရာကောင်းပါတယ်။အထူးသဖြင့်ခရစ်တော်ဖွားမြင်တဲ့နေရာကတကယ်ကိုငြိမ်းချမ်းတဲ့နေရာလေးပါ။တကယ်လို့သာသူငယ်တော်အခုဖွားမြင်လာပြီးသူ့ရဲ့လက်ကိုကင်ခွင့်ရခဲ့မယ်ဆိုရင်တော့ကဘာကြီးကကြိုဆိုပါတယ်လို့ပြောမိမှာပါ
။ Palestine သားတွေအတွက်ကတော့ဣသရေလတင်ထားတဲ့ဂျာကနေကျင်းပရတဲ့နောက်ထပ် Christmas ပွဲတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒါဟာပျော်ရွှင်ပွဲ Christmas ဖြစ်တုံးပါပဲလို့ Bethlehem မြို့တော်ဝင် Vera Baboon ကပြောပါတယ်
။ We pray for peace not only for us who lack peace but we pray for the whole world. And what is the message of Bethlehem originally? It's about
ကျမတို့ငြိမ်းချမ်းရေးအတွက်ဆုတောင်းပါတယ်။ငြိမ်းချမ်းမှုမရှိတဲ့ကျမတို့အတွက်တင်မကပါဘူး။တကဘာလုံးအတွက်ပါကျမတို့ဆူတောင်းကြမှာပါတကယ်တော့ဘက်လဟမ်ကပေးတဲ့မူရင်းသတင်းစကားကလည်းငြင်းချမ်းဖို့ချစ်ခင်ကြဖို့အပြင်မျှော်လင့်မှုတွေပါပါပါတယ
်ဒီလိုစိတ်သက်ရှိတာကြောင့်လဲဘက်လဟမ်မြို့ကလေးကိုဖျားဖူးတွေလာနိုင်တဲ့မြတ်လာစီဖို့အတွက်ဣသရေလနဲ့ပါလက်စတိုင်းအာဏာပိုင်တွေကြားရှာရှာပါပါပူးပေါင်းဆောင်ရွက်ကြတာလည်းဖြစ်ပါတယ
်ဒေါက်ကင်မျိုးသက်ပြောပြသွားတာပါအခုလိုဒီနှစ်ခရစ်မတ်ကာလမြန်မာနိုင်ငံမှာအရင်အစိုးရလက်ထက်ကတဲ့စာရေးပိုးပြီးတော့စိတ်လွတ်လပ်ပေါ်ပါပျော်ရှင်စွာဖြစ်တယ်လို့မြန်မာပြည်ရင်းကခရစ်ယာန်ဘာသာဝင်တချို့ကပြောပါရယ်စစ်ပွဲတွေရက်စဲပြီးငြိမ်းချမ်းဖို့တိုင်းပြည်သားရဝါပြောဖို့လဲခရစ်မတ်နှစ်တကူကာလမှာဆူတောင်းလိုက်ကြတဲ့အကြောင်းကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပ
ါဒီနေ့ခရစ်မတ်ကာလမြန်မာနိုင်ငံမှာခရစ်မတ်ပွဲတော်ကျင်းပဆူတောင်းကြမယ့်အကြောင်းတွေနဲ့ပတ်သက်လို့မွန်ခရစ်ယာန်ဘာသာဝင်တဦးဖြစ်သူရန်ကုန်မြို့ကမိမြင့်မြင့်မွန်ကပြောပြပါတယ
်ကယ်စင်းကြီးကဒီကမှာတရက်နေ့ကနေပြီးတော့20ရက်နေ့ကြားထဲမှာပဲစားတာဆိုကိုအခွင့်နဲ့ကိုပဲစားတယ်စိတ်မှာအနည်းဆုံးတော့လက်ပုတ်သုံးပုတ်ဆိုရယ်စားဆိုပြီးတော့သူတို့လူလိုက်တဲ့အလှူငွေနဲ့ဒီ25ရက်နေ့မှာပါရဲ့အဲ့ဒီလေးချက်မှာကျင်းနေကလေးတွေကြောက်ရှင်မှုတွေကလေးအယုတ်တွေစားတော့စရာလေးဒီကြီးတွေကြတော့လည်းဖျားရှိခိုးရပါတော့အဓိကတော့ဒီရှိခရရဲ့ကိုတက်မဲ့လူတွေပေါ်မှာဒီခွင့်လက်ပဲဆိုတော့အဲ့ဒီအတိုင်းကိုလူတွေခွင့်လက်ကြအောင်ဖျားရှင်ရဲ့ညီသက်ချင်းဝမ်းမြောက်ချင်းလွတ်မြောက်ချင်းရရှိအောင်လူတွေစူတောင်းပေ
းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေဆက်ရှိနေသေးတယ်လို့နိုင်ငံတကာရဲ့ဝေဖန်မှုဆက်ရှိနေစေမြန်မာနိုင်ငံမှာအရင်အစိုးရလက်ထက်မှာတဲ့ဇာရင်ဒီနေ့ခရစ်မတ်ကာလဟာပိုပြီးပျော်ရွှင်စရာဖြစ်လာတယ်လို့ချင်းတိုင်းသားခရစ်ယာန်ဘာသာဝင်တဦးဖြစ်တဲ့ဆလိုင်းဘွေကုန်းကပြောပါတယ်
အရင်အစိုးရထဲတော့ဒီဆိုရလေးထဲမှာတော့ကျွန်တော်တို့ခရစ်မတ်ပွဲစဉ်တွေမှာကတော့ကျွန်တော်အပါဝင်အားလုံးခရီးရန်တော်တော်များများတော့ပူပြီးတော့မှစိတ်တွေကတော့ပိုလွတ်လပ်မြင်ကျွန်တော်ထင်တယ်အရင်တုန်းကတော့ဟိုခရီးရန်ရဲ့ခန်းကန်တာကတော့ဆိုရအနေနဲ့ဒီလောက် အတားမပေးဘူးလို့ကျွန်တော်မြင်တာပေါ့နော်အခုကျတော့အစိုးရတက်လက်ထဲမှာကျတော့ခရီးရန်တွေခန့်ကန်တာတော့အရင်တုန်းကထဲတော့တော်တော်များများခေတော်စင်ကြီးဆိုတာကစစိတ်ပေါ်ပလူလာတာကစပုဂ္ဂိုလ်မှလှုပ်လာကြတယ်လို့လည်းမြင်တာပေါ့နော်အဲ့တော့မြန်မာနိုင်ငံမှာကုလစီဖြစ်ပွားနေတဲ့ပချင်ပညာမှာပဲဖြစ်ဖြစ်ဟောရှမ်းပညာမှာပဲဖြစ်ဖြစ်ကုအချင်းချင်းဖြစ်ဖြစ်နေတဲ့ဥစ္စာကိုငင်းကြံချင်းရပါစေလို့ကျွန်တော်ဆုမကောင်းတောင်းပေးချင်ပါတယ
်အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်အခွင့်ကော်မရှင်ကဒီဇင်ဘာလ13ရက်နေ့ကထုတ်ပြန်တဲ့ Hidden Flight ဖုံးကွယ်ထားတဲ့အတိတ်ဒုက္ခဆိုတဲ့အစီရင်ခံစာမှာမြန်မာနိုင်ငံအခရိယံဘာသာဝင်တွေဟာဖိနှိပ်ခွဲခြားဆက်ဆံခံရဆဲဖြစ်တယ်လို့ဖော်ပြထားပါတယ်နေဆန်ဒေသတွေမှာနှစ်ပေါင်းများစွာစစ်မဲ့ဖြစ်ပွားလာတဲ့မြန်မာနိုင်ငံမှာစစ်ပွဲတွေခြုံငိမ့်ပြီးစစ်ဘေးသင့်ပြည်သူတွေငြိမ်းချမ်းရာရစေကြောင်းအမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်ကကရင်ခရိယံဖုံးတော်ကြီးတင်မတီကစုမုံကောင်တောင်းလိုက်ပါတယ
်ကျွန်တော်မြန်မာပြည်မှာစစ်ပွဲဖြစ်နေတဲ့ဆိုတဲ့ဟာကတကယ်တကယ်မှာဖျားရဲ့တာသမီမိသားစုမှာရှိတဲ့ချစ်ချင်းမြတ်တာနဲ့ပြစ်ဆက်ကြမယ်ဆောင်ရွက်ကြမယ်ရင်ပင်ကြမယ်ပူပေါင်းကြမယ်ဆိုရင်ပေါ့ဗျာဒီမှာဒီမှာငင်းချမ်းရေးကတော့ပီတိများစွာနဲ့ခံစားမှာဖြစ်ပါလေအဲတော့စစ်မှန်တဲ့ငင်းချမ်းရေးဆိုတော့ကျွန်တော်ခွလက်ချင်းနဲ့ကိုကိုချင်းစာတရားအဲ့ဒါတွေနဲ့ပဲတည်ဆောက်လို့ရတယ်ဖြစ်ပါလေ
Hello Christmas ni ka tamaya nanakin season twet tamaru VOE wine dot tu wine dot da ri ka ni Christmas day tchin lesson ko tamaru thong lin pya si shin
Have a holly jolly Christmas It's the best time of the year Now I don't know if there'll be snow but have a cup of cheer Have a holly Christmas and when you walk down the street say hello to friends you know and everyone you meet oh ho the mistletoe hung where you can see somebody waits for you kiss him once for me have a holly jolly Christmas and in case you
တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါ။ဒေသခံပြည်သူလူထုအကျိုးစီးပွားကိုဦးစားပေးတဲ့ KNU မြေယာမူဝါဒကိုဒီတစ်ပတ်ဥအောင်ခင်ကနေပြီးတော့တုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်။
ဒီပြည်နယ်ကလေသမားတွေမြေယာဆုံးရှုံးနေပုံကိုလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလွန်ခဲ့တဲ့နိုဝင်ဘာလကအစီရင်ခံစာထုတ်ပြန်ထားပါတယ်။ဥပဒေဆိုင်ရာအာဏာချုပ်နဲ့အာဏာပိုင်တွေရဲ့တဲ့ခွဲကြောင့်လေသမားဟာရာဇဝတ်သားလိုဖြစ်နေတယ်လို့ဆိုပါတယ်။ကရင်လေသမားတွေမြေယာဆုံးရှုံးမှုများလာတဲ့အတွက် KNU ကရင်အမျိုးသားအစည်းအရုံးဟာလွန်ခဲ့တဲ့ဒီဇင်ဘာလမှာမြေယာမူဝါဒကိုထုတ်ပြန်ပါတယ်။အခန်း၆ခန်းစာမျက်နှာ89မျက်နှာရှိတဲ့မူဝါဒဖြစ်ပါတယ်။အစိုးရတပ်ရဲ့ဖြတ်လေးဖြတ်ဆစ်စင်ရေးကြောင့်မြေယာဆုံးရှုံးမှုအများဆုံးဒေသတစ်ခုဖြစ်ပါတယ်။ဦးသိန်းစင်အစိုးရရဲ့မြေယာအသုံးချမှုမူဝါဒနဲ့ KNU မြေယာမူဝါဒမှာတူတာတွေရှိတယ်လို့ကွဲပြားခြားနားတော်တွေလည်းရှိပါသေးတယ်။အခြေခံဥပဒေအပိုက်39မှာတိုင်းပြည်တွေကမြေအလုံးမြေပေါ်မြေအောက်လေးတူတွေကတရားစတာပစ္စည်းအလုံးရဲ့ပင်ရင်ပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့ဆိုပါတယ်။ဒီနေရာမှာနိုင်ငံတော်ဆိုတာအစိုးရကိုဆိုလိုပါတယ်။ဒါကြောင့်ဦးသိန်းစိန်အစိုးရရဲ့မြေယာဆိုင်ရာမူဝါဒဟာအစိုးရနဲ့မြေအရင်းအမြစ်ရဲ့မူလပိုင်ရှင်ပြည်သူအကြဆက်ဆံနေတဲ့အကျိုးစီးပွားနဲ့အခွင့်အာဏာခွဲယူမှုမြေယာတရားစတာအသုံးပြုမှုကိုရှင်းလင်းဖော်ပြတယ်လို့ဆိုပါတယ
်မြေပိုင်ရှင်အစ်မန်နဲ့ပတ်သက်တဲ့အစိုးရရဲ့မြေအသုံးချမှုမူဝါဒဟာမလိမ့်တပတ်ဖြစ်နေပေမဲ့ KNU မြေယာမူဝါဒကတော့ရှင်းလင်းပြတ်သားပါတယ် မြေယာတစ်တော်ရေရေလုပ်ငန်းနဲ့တဘာဝတရားဇာတာအားလုံးကိုတိုင်းရင်းသားပြည်သူလူထုကပိုင်ဆိုင်တယ်လို့ KNU ကယုံကြည်ပါတယ်။မြေယာမူဝါဒဆိုတာကြားနေလို့ရတာမျိုးမဟုတ်ဘူးလို့ဆိုပါတယ်။မြေယာမူဝါဒကြောင့်လက်ရှိမြေယာပိုင်ဆိုင်မှုစနစ်အားကောင်းလာတာရှိတယ်လို့အားနည်းသွားတာလည်းရှိပါတယ်။မြို့ဖလာနေထိုင်လို့ပိုင်ခွင့်အခြေခံရေးနဲ့ပြိပခါကြောင့်မြို့ဖလာနေထိုင်လို့ပိုင်ခွင့်ဆုံးရှုံးရသူတွေရဲ့အကျိုးစီးပွားကိုတင့်တော်တယ်လို့မြင့်တင်ဖို့ KNU ကဦးစားပေးထားပါတယ်။မြေယာပြဿနာဖြေရှင်းရမှာ KNU လက်သမားသမဂ္ဂဥပဒေပညာရှင်တဲ့အခြားအဖွဲ့တွေပါဝင်နေပါတယ်
။အတင်းအဓမ္မဖေရှားမှုကြောင့်နေရက်ကိုစွန့်ခွာသူတွေကိုရောကြီးပေးဖို့ KNU ကဆုံးဖြတ်ထားပါတယ်။နေရက်မှာဖေရှားခံရတဲ့ဒုက္ခတွေကိုမူလနေရက်မှာပြန်လည်နေထိုင်ခွင့်ပြုပြီးပိုင်ဆိုင်မှုနဲ့ရောကြီးရပိုင်ခွင့်ပေးဖို့ကုလသမဂ္ဂကထောက်ခံတဲ့ပင်ရဲရုံမူဝါဒကို KNU ကလက်ခံကြောင်းဖော်ပြပါတယ်။ KNU မူဝါဒမှာလူမှုရေးအရာတရားဝင်မှု socially legitimate ကိုဦးစားပေးထားပါတယ်။ဆိုလိုတာကတော့တရားဥပဒေကအတိအမှတ်မပြုတ်ပေမဲ့ဒေသခံလူအဖွဲ့အစည်းကအတိအမှတ်ပြုတ်ထားတဲ့မြေယာလုတ်ပိုင်ခွင့်ကိုရည်ညွှန်းတာဖြစ်ပါတယ်။အတိတ်ကကျူးလွန်ခဲ့တဲ့မတရားမှုကိုပေါ်ထုတ်ပြီးတရားမျှတအောင်လုပ်ပေးနိုင်မှမြေယာမူဝါဒအောင်မြင်နိုင်မယ်လို့ဆိုပါတယ်။အတိတ်ကပဋိပက္ခကိုမဖြေရှင်းနိုင်ရင်ရေရှည်အောင်မြင်မှုရဖို့ခက်ခဲမယ်လို့မြင်ပါတယ်။
အစိုးရမူဝါဒမှာမြေကိစ္စကိုအဆုံးဖြတ်ပေးမဲ့သူဟာအမျိုးသားမြေအသုံးချမှုကောင်စီနဲ့လက်အောက်ခံဒေသဆိုင်ရာမြေအသုံးချမှုကော်မတီတွေဖြစ်ပါတယ်။ KNU မှာတော့ကရင်စိုက်ပျိုးရေးဌာနလက်အောက်ခံဗဟုမြေယာကော်မတီကအဆုံးဖြတ်ပေးပါတယ်။ဒီကော်မတီမှာ KNU ဗဟုအလုပ်မှုဆောင်ကော်မတီဝင်တွေကရင်စိုက်ပျိုးရေးငါးလုပ်ငန်းတည်တော်ဌာနတရားဌာနပြည်ထရေးဌာနအရသာအသိအဖွဲ့ကိုယ်စားလှယ်တွေနဲ့ကျွမ်းကျင်သူတွေပါဝင်ပါတယ်။ဆုံးဖြတ်ချက်ချရမှာမဲဆန္ဒကိုအခြေခံပြီးဆုံးဖြတ်မယ်လို့ဆိုပါတယ်။မြေယာဗဟုကော်မတီရဲ့လုပ်ငန်း၃ရပ်ဟာမြေယာစီမံခန့်ခွဲမှုမြေယာမှတ်ပုံတင်မှုနဲ့မြေယာပြဿနာဖြေရှင်းမှုစတာတွေပဲဖြစ်ပါတယ်။ဒီအထဲမှာဒေသဆိုင်ရာအဆင့်အလားအာဏာပိုင်တွေလည်းပါဝင်တယ်လို့ဖော်ပြထားပါတယ
်။မြေယာလုတ်ပန်ခွင့်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရမှာပြည်သူလူထုအပြည့်အဝထိရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ဒေသခံမျိုးဖလားအဖွဲ့အစည်းတွေကကူညီရမယ်လို့ KNU မူဝါဒမှာဖော်ပြပါတယ်။မြေယာလုတ်ပိုင်ခွင့်နဲ့တာဝန်ဝတရားကိုလည်းဖော်ပြထားပါတယ်။ရိုကြီးပေးမှုမြေယာပြန်လည်ခွဲဝေပေးမှုမြေယာရုပ်သိမ်းမှုမြေယာပြန်လည်ပြင်ဆင်မှုစတာတွေနဲ့ပတ်သက်တဲ့လုတ်ပိုင်ခွင့်တွေကိုလည်းဖော်ပြပါတယ်။အစိုးရရဲ့မြေအသုံးချမှုမူဝါဒအပိုင်း၈မှာတိုင်းရင်းသားရဲ့မြေအသုံးချမှုအခွင့်အရေးကိုအသိအမှတ်ပြုထားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကပြတ်ထန်းတဲ့မြေယာဥပဒေဟာအစင်အလားဓလေ့ကိုဂရုမစိုက်တဲ့ဥပဒေတွေဖြစ်ပါတယ်။စီးပွားရေးသမားကတော့သူတို့သိမ့်ပိုက်ထားတဲ့မြေယာကိုခွဲဝေပေးဖို့စိတ်ကူးမှာမဟုတ်ပါဘူး။အမျိုးသားမြေအသုံးချမှုမူဝါဒနဲ့ KNU မြေယာမူဝါဒဟာပြည်သူအကျိုးပြုသဘောတရားတွေဖြစ်တာမို့လက်တွေ့ကျင့်သုံးနိုင်ဖို့လိုအပ်နေပါတယ်။လက်ရှိမြေယာဥပဒေတွေကြောင့်လေယာမဲ့ဖြစ်သွားသူတွေကိုလေလုတ်ပိုင်ခွင့်ပြန်လည်ရရှိအောင်လုပ်ဖို့ကိစ္စဟာလက်ရှိအစိုးရရဲ့တာဝန်ဖြစ်နေပါတယ်။တိုင်းရင်းသားရိုးရာအစဉ်အလာဓလေ့ကိုအတိအမှတ်ပြုတဲ့အမျိုးသားမြေဥပဒေပေါ်ပေါက်ရေးဟာပြည်သူအများစုအတွက်အလွန်အရေးကြီးနေပါတယ်ခင်ဗျာ
။ဒါကတော့ဥောင်ခင်ရဲ့မြမရေးတုံသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါ။မကြခင်မှာတော့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင်းတော့မှာပါရှင်။အခုတော့တနင်္ဂနွေနေ့နဲ့ခင်းမှာတင်ဆက်နေကြ American 3 English စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပါပါရှင်။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ
်။ Christmas ပွဲတော်ကိုကဘာတဝမ်းကျင်းပဖို့ပြင်ဆင်နေချိန်မှာ Christmas ဆိုတဲ့ဝေါ်ဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြမယ့် idiom အသုံးကတော့
like turkeys voting for early christmas
ဖြစ်ပါတယ်စာလုံးပေါင်းက l i k e like ကတူရာ t u r k e y s turkeys ကကျစင်တွေ v o t i n g voting ကမဲပေးတာထောက်ခံတာ f o r for ကအတွေ့E-A-R-L-Y, early ga, sora. C-H-R-I-S-T-M-A-S, Christmas ga, Christmas, puedo, suro. Zagwait kong yek, dayak, diwe ga ro. Jessin we ga, Christmas စောစောကြပါစေလို့ဆူတောင်းနေကြတယ်မဲပေးနေကြတယ်ဆန္ဒပြုနေကြတာနဲ့တူနေတယ်ဆိုတာပါပဲကျဆင်းသားတွေကို Thanksgiving ကျေးဇူးတော်နေ့နဲ့ Christmas မှာအကောင်လိုက်ပေါင်းစားကြတာ Rose လို့စားကြတာတလေရှိလေတော့ကျဆင်းတွေက Christmas စောစောကြပါစေလို့ဆူတောင်းလို့ဖြစ်နေတယ်ဆိုရင် EDM ဆိုရဲသူ့ဝိုက်ဒီတွေကတော့ကိုဘဝဆုံးရှုံးရလေအောင်ကိုယ်တိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာနဲ့တူတယ်လို့အတိအပြရပါတယ်။တနည်းတော့ကိုဘဝပစ္စည်းအားပစ္စည်းချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ကိုကျမစိုးကိုဖန်တီးတာကိုတည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကတော့
If you guys keep drinking and gambling,It'll be like turkeys voting for early Christmas.
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့ဒိဗေရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြအောင်ပါ
။ If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုဆက်လက်တင်ပြပေးမှာကတော့
Cancel.Someone's Christmas.
ဖြစ်ပါတယ်။ဆာလုံပေါင်းက CANCEL cancel ကပယ်ဖြစ်လိုက်တာဖျက်သိမ်းလိုက်တာ SOMEONE apostrophe S someone's ကလူတူတယောက်ရဲ့ CHRISTMAS Christmas က Christmas ပွဲတော်ဆိုတော့စကိုက်ထုံရဲ့တိုက်ရိုက်ဒီဝေကတော့လူတူတယောက်ရဲ့ Christmas ပွဲတော်ကိုဖျက်သိမ်းလိုက်တာပေါ့။ကဘာထွန်းမှာ Christmas ပွဲတော်ကိုလူတွေဒီနေ့တခါစင်ဝဲရမှာလူတူတယောက်ရဲ့ Christmas ပွဲတော်ကိုဖျက်သိမ်းလိုက်တယ်ဆိုရင်အဲ့ဒီလူရဲ့ဘဝကိုချုပ်ငိမ့်စေတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလူဘဝမှာနောက်ထပ် Christmas ပွဲတော်နဲ့မကြုံရတော့ဘူးဆိုတော့သူလဲလူပြေမှာမရှိတော့တဲ့သဘောမျိုးပေါ့အဲ့ဒီလူဘဝပြည့်အောင်လုပ်တဲ့သဘောမျိုးလည်းဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I was scaredBecause he said he's going to cancel my Christmas. He must be mad at me.
ကျွန်တော်ကိုသူကတတ်မယ်လို့ပြောလာတော့ကျွန်တော်လည်းတကယ်ပဲကြောက်သွားတယ်။ကျွန်တော်ကိုသူတိတ်ဆိတ်ဆိုးနေပုံရတယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
I was scared because he said he's going to cancel my Christmas. He must be mad at me.
ကိုနောက်ဆုံးတင်ပြပေးမှာကတော့
WhiteChristmas
ဖြစ်ပါတယ်ဆာလုံပေါင်းက WHITE white ကအဖြူရောင် CHRISTMAS Christmas ကပွဲတော်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့ Christmas အဖြူရောင်ပေါ့ Christmas ဖြစ်တဲ့ December လ25ရက်နေ့ဟာအနောက်နိုင်ငံတွေမှာဆောင်းရာသီဖြစ်တဲ့အတိုင်းနှင်းကြလေးရှိပါတယ် Christmas နေ့မှာနှင်းကြရင်ပတ်ဝန်းကျင်တစ်ခုလုံးဖြူပွေးနေတဲ့အတွက်အဲ့ဒီနေ့ကို White Christmas ရေလို့တင်စားခေါ်ဝေါ်တာဖြစ်ပါတယ်။ဒါကြောင့် White Christmas ရေ idiom အသုံးကတော့ Christmas နေ့မှာနှင်းကြတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm hoping this year will be a white Christmas. My kids are looking forward to playing with snow.
ဒီနေ့ Christmas မှာနှင်းကြပါစေလို့ကျွန်တော်ဆုတောင်းနေ။ကျွန်တော်ကလေးတွေကနင်းနဲ့ဆော့ကျင်ကြတယ်လေလို့ဒီပဲရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ I'm hoping this year will be a white Christmas. My kids are looking forward to playing with the snow.
ဒီတင်ပါ Christmas ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
like turkeys voting for early Christmas, cancel someone's Christmas, white Christmas.
တို့ဖြစ်ကြပါလေ။နောက်တဲ့ရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပြဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒါကတော့ဒေါ်လာလတ်တန်းရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီအစီအစဉ်ကိုကျမတို့ VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာနားဆင်ရမယ့်ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့
ကျွန်တော်တက်လာတဲ့အစိုးရရဲ့အကောင်းဆုံးလုပ်ချက်ကလေးတွေကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဗမာပြည်မှာသံယသာရအဖြစ်နဲ့ထိခိုက်ပျက်စီးနေတဲ့ကြောက်စင်းကိစ္စတွေ
ဒါကတော့2016ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ပတ်သက်လို့သောဒရှင်တွေရဲ့အမြင်တွေကိုသုံးသပ်တင်ပြထားတာကိုနားဆင်ရမှာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကျွန်တော်အရင်ဆုံးတင်ဆက်မှာပါရှင်အမေရိကန်ရွေးကောက်ပွဲကိုရုရှားကဖျက်လို့ဖျက်စီးလို့တလို့ပုံဖော်နိုင်ဖို့စူးစမ်းခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေတဲ့အချိန်မှာပဲလာမယ့်2019ခုနှစ်မှာကျင်းပမယ့်ပြင်သစ်ဂျာမနီနဲ့နယ်သာလန်တို့ကရွေးကောက်ပွဲရလဒ်တွေကိုလည်းရုရှားကစွပ်ဖက်ဖို့စ조사နေပြီလို့သုံးသပ်သူတွေကပြောပါရယ်ဟင်နရီရစ်ချ်ဝဲလ်လန်ဒန်မြို့ကသတင်းပေးပို့ထားတာကိုမတ်အီတန့်စင်ကပြောပြမှာပါရှင်
ဂျမန်ဝင်ကြီးချုပ်အန်ဂျလာမာကဲကသူရဲ့စစ်တုထမြောက်တပ်တန်းအဖြစ်2019မှာဝင်ရွေးခံအောင်မှာဖြစ်ပါတယ်ဥရောပကရုရှားပေါ်တန်းခတ်ပိတ်ဆို့မှုတွေထားတဲ့ရေးမှာဥဆောင်ခဲ့တယ်မာကဲအာနာဆက်ရမှာကိုရုရှားကလိုလားမှာတော့မဟုတ်ဘူးလို့သုံးသပ်သူတွေကပြောပါတယ်ရွေးကောက်ပွဲပေါ်နှောက်ယှက်လာမှုတွေကိုတံပြန်ဖို့ဂျာမနီကပြင်ဆင်ထားရမယ်လို့လည်းဒီလထဲမှာမာကဲကပြောသွားပါတယ
် Dazu müssen wir auch die Menschen sehr informieren
ကျမတို့ရဲ့နိုင်ငံရေးမူဝါဒတွေကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြီးပြည်သူတွေကိုလည်းအသိပေးထားရပါမယ်ဒါအတွက်လည်းကျမတို့စိတ်ပဲတိုးနေလို့တော့မရပါဘူးဒါမျိုးဖြစ်တတ်တယ်ဆိုတာကိုလက်ခံပြီးဆက်လှုပ်ဆောင်နေရမှာပါ
2015မှာဂျာမနီကိုတန်းနဲ့ချီတဲ့ရွှေပြောင်းနေထိုင်သူဒုက္ခသည်တွေရောက်လာတဲ့ရေးကဝင်ကြီးချုပ်မာကဲကိုထိခိုက်နိုင်မဲ့အားနည်းချက်တစ်ခုဖြစ်ပါတယ်ဒီချက်ကိုရုရှားကအခွင့်အကောင်းယူပြီးဒုက္ခသည်တွေနိုင်ငံတွင်းဝင်လာပြီးရွှေပြောင်းနေထိုင်လာမှာကိုမနစ်မျိုးကြတဲ့စိတ်မျိုးတွေတိုးလာအောင်ရုရှားကလုပ်ကောင်းလုပ်နိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ရုရှားဂျာမန်ဆက်တဲ့လီဆာနာမည်နဲ့အမျိုးသမီးကိုရွှေပြောင်းလာနေသူတွေကမရင်းပြူးချင်တဲ့ဆိုတဲ့သတင်းမှတစ်ပုဒ်ကိုဒီနေ့အစောပိုင်းလုံးကထွက်လာတာကြောင့်ဇန်နဝါရီလတုန်းကဂျာမနီမှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။နောက်ပိုင်းမှာတော့ဒီအမျိုးသမီးကဒါဟာအဖြစ်မှန်မဟုတ်ဘူးဆိုတဲ့အကြောင်းဝန်ခံလိုက်ပါတယ်။ရွေးကောက်ပွဲမတိုင်မီရုရှားကသတင်းမှတွေထုတ်ဖို့ပိုစူးစမ်းလာမှာလို့သုံးသပ်သူတွေကခန့်မှန်းကြပါတယ
်။ Identified with the
ပြင်သစ်ကဂျာမနီကိုပါပြစ်မှတ်ထားနိုင်ပါတယ်ဝန်ကြီးချုပ်မာကဲလ်ကိုရိုင်ကရွှေပြောင်းနေထိုင်ခွင့်ရထားတဲ့ဒုက္ခသည်တွေနဲ့ခိုလုံခွင့်ရှောက်ထားသူလက်ခံတဲ့မူဝါဒကိုနီနီကက်ကက်ဆောင်ရွက်နေတော့ဒါဟာသူမအတွက်အရေးပါပြီးခွင့်ကောင်းယူတိုက်ခိုက်ခံရနိုင်တဲ့အချက်လည်းဖြစ်မယ်လို့ထင်ပါတယ
်ရွှေပြောင်းဒုက္ခသည်အရေးကိုလက်မခံတဲ့လက်ရာဆွေရင်ဂျာမန်ပါတီကပြည်သူတွေကြားမှာထောက်ခံမှုတွေမြင့်တက်နေပါတယ်တင်းတန်းနေတုန်းကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကသူတို့ကိုထောက်ခံသူပိုတိုးလာစေနိုင်ပါတယ် Global Public Policy Institute ကတွန်စတန်ပန်နာကတော့အခုလိုပြောပြပါတယ
် We have an unraveling of the
ဥရောပသမဂ္ဂနဲ့တူရကီတို့ကဒုက္ခသည်အရေးပြန်ဆွေးနွေးချိန်မှာကျွန်တော်တို့ကလည်းဒီအရေးကိုပြန်ဖြေရှင်းရမယ်ဆိုရင်ဂျာမနီအပေါ်ဖိအားတွေပိုတိုးလာမှာပ
ါဥရောပတစ်လောကလက်ရာဆွေရင်ပါတီတွေကရုရှားနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိနေတာပါပြင်သစ်နိုင်ငံရဲ့အမျိုးသားပါတီဖြစ်တဲ့ National Front ရဲ့တကောင်းဆောင် Marine Le Pen ကရွေးကောက်ပွဲမှာသူမမဲဆွယ်စည်းရုံးရေးအတွက်ဒေါ်လာ100တန်းကိုရုရှားဘဏ်တစ်ခုကချီးထားတာပါလူကြိုက်များတဲ့လက်ရာဆွေရင်ပါတီတွေဟာဥရောပသမဂ္ဂကခွဲထွက်ရေးကိုရည်မှန်းထားကြတာလို့ Ian Bond ကပြောပါတ
ယ် And from a Russian point of view if you can divide Europe
ဥရောပကိုဖြိုခွဲနိုင်ရင်တနိုင်ငံချင်းစီကိုရုရှားအနေနဲ့ကြောက်အောင်ခြောက်နိုင်ပြီးသူ့လိုရာလွှမ်းမိုးလာနိုင်မှာဖြစ်တဲ့အတွက်ရုရှားဘက်ကကြည့်ရင်တော့လိုလားစရာပါ
လာမယ့်ဇန်နဝါရီလကျရင်အမေရိကန်ပြည်အောင်စုမှလည်း Donald Trump ကသမရနေရာယူလာပြီးဆိုတော့ဥရောပသမဂ္ဂအတွက်အဖက်ဖက်ကစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရဖို့ဖြစ်လာပါတယ်။ပူတင်လိုပဲထရမ့်ကိုယ်တိုင်ကလည်းနိုင်ငံအများကြီးနဲ့ဖြည့်ဆင်းရတာထက်ဆိုင်ရင်တနိုင်ငံကြားဖြည့်ဆင်းကြတဲ့နည်းကိုပိုသဘောကျတော့နောက်လတွေမှာကျင်းပမယ့်ဥရောပရွေးကောက်ပွဲတွေမှာရုရှားရဲ့ဝင်နောက်မှုတွေကြောင့် EU အားနည်းသွားရင်ထရမ့်ကတော့ဝမ်းနည်းမဲ့ပုံမရပါဘူး။အမေရိကန်နေတိုးမဟာမိတ်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေပိုတိုးသုံးဖို့ထရမ့်ကပြောခဲ့ပေမဲ့လည်း EU အားနည်းစေခြင်းနဲ့ဆိုတာမျိုးတော့သူမပြောခဲ့ပါဘူး။ရုရှားရန်ကိုကြိုတရီပေးထားရင်လာမယ့်ရွေးကောက်ပွဲရလဒ်ကိုရုရှားကဝင်နှောက်မှာကိုတရီထားနိုင်မယ်လို့ဥရောပခေါင်းဆောင်တွေကမျှော်လင့်ထားကြပေမဲ့လည်းရုရှားရဲ့ဝါဒဖြန့်ချီရေးကတော့စနေပြီလို့သုံးသပ်သူတွေကတရီပေးထားပါတယ်ရှင်
။မက်ဤတန်စင်ပါရှင်။အခုတော့ကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေလိုင်းစီစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒီစီစဉ်ကိုထုတ်လုပ်သူကမတ်စုမမရှင
်။တော်ရရှိမြခင်ဗျာ။မကြာခင်မှာ2016ခုနှစ်ကုန်ဆုံးပြီး2019နှစ်တက်ကိုကူးပြောင်းတော့မှာဖြစ်ပါတယ်။ကုန်ဆုံးတော့မဲ့2016ထဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ရင်းညင်ညင်စရကနိုင်မှာဘယ်ပိုင်းကတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့ဆက်ရုပ်ခဲ့တယ်လဲနောက်ပြီးတော့လာမယ့်နှစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆက်ရုပ်မှုတွေဘာတွေများမျှော်လင့်လို့ရမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားတွေကိုအကျဉ်းသိကြပါတယ်ဆိုတော့ဒီ2016ခုနှစ်ထဲမှာနိုင်ငံရေးစီးပွားရေးဒီပြည်ရင်းညင်ညင်ပိုင်းနေမှာဘယ်နေရာကတော့အအောင်မြင်ဆုံးဘယ်နေရာကအဆောက်အအုံဆုံးလို့ပြောနိုင်မလဲအရင်ဆုံးကျွန်တော်တို့ဒီမြန်မာအရေးသုံးသပ်တဲ့ဒေါက်တာရမျိုးသိရဲ့အမြင်ကိုအကျဉ်းဆွေးနွေးပေးပါခင်ဗျာ
ကျွန်တော်အမြင်ကတော့2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရပြီးတော့ပြည်သူလူထုကနေရွေးကောက်တင်မြောက်တဲ့ကိုယ်စားလှယ်အများစုပါတဲ့လွှတ်တော်တွေကိုစတင်ပြီးတော့ခေါ်ယူကျင်းပနိုင်ခဲ့ပါတယ်။နောက်ပြီးတော့ပြည်သူလူထုကရွေးကောက်တင်မြောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်တဲ့အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပါတယ်။ဒါကနိုင်ငံရေးအပိုင်းမှာနှစ်ပေါင်းများစွာအတွင်းမှာအသိတာမြင်ပါတဲ့အပြောင်းလဲလို့ပြောလို့ရပါတယ်။ဒါတိုင်းနဲ့တစ်ဖက်မှာလည်းပဲလက်ရှိအခြေအနေကြီးလိုက်တဲ့အခါမှာတော့လွတ်တော်ရဲ့တက်တန်းဟာတနည်းပြည့်လူမီမီကာလကိုရောက်လာပါပြီ။နောက်ပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ရဲ့တက်တန်းဟာ6လပြည့်လူမီမီအချိန်ကိုရောက်လာပါ။ဒါပေမဲ့အဲ့ဒီအချိန်ကာလအတော်အတွင်းမှာအစိုးရရောလွတ်တော်တွေရောရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရှိရင်တော့ပြည်သူလူထုအများစုကမျော်လင့်ထားတဲ့အခြေအနေတွေနဲ့တော်တော်လေးကိုအလန်းကွာဝေးနေသေးတယ်လို့ကျွန်တော်ကတော့အဲ့ဒီလိုသုံးသပ်ချင်ပါတယ်။
Okay.
အထူးသဖြင့်တော့အဂရိလိုက်စားမှုတိုက်ဖြတ်ရေးအပိုင်းမှာတော့အစိုးရရောလွှတ်တော်ရောနှစ်ခုကလုံးဟာတော်တော်လေးကိုငြိမ်ငြိမ်သက်သက်ဖြစ်နေတာဟာအင်မတန်မှဟိုမဖြစ်သင့်မဖြစ်ထိုက်တဲ့တော့ကျွန်တော်တို့လိုအဂရိလိုက်စားမှုအင်မတန်မှမြန်မာတဲ့နိုင်ငံမှာလွတ်တော်အစိုးရရောအာရီလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးအင်တိုက်အားတိုက်ဆောင်ရွက်နေရမယ့်အခြေအနေမျိုးဖြစ်ရသားနဲ့ငြိမ့်နေတာဟာမဖြစ်သင့်ဘူးလို့တော့ကျွန်တော်ကသုံးသပ်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်ဒီရခိုင်ပြည်မြို့သားကောင်စီထူထွင်းမှုဦးထွန်းစော်ကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်။ဦးထွန်းစော်ကတော့သူသဖြင့်ဒီပြည်ရင်းညီညာရေးကိစ္စတွေကိုနည်းနည်းပို့ပြီးဇောင်းပေးပြောနိုင်မယ်တဲ့နဲ့ဦးထွန်းစော်ဆွေးနွေးပါဦးခင်ဗျာ။ကျွန်တော်တို့2016ခုနှစ်ထဲမှာဒီဟိုတိုးတက်မှုတွေဆက်ရုပ်မှုတွေနဲ့ပတ်သက်လို့
ဟုတ်ကဲ့အဓိကအပြင်ဒီငင်းကြဲဖြစ်စဉ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တော့ဒီ2016ဒီအစောပိုင်းမှာပေါ့လေဒီပြည်တွင်းငင်းကြဲတည်ဆောက်မှုနဲ့ပတ်သက်ပြီးတော့မှ NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဒီ January လမှာ NCA ရဲ့ဟောပေါ့နော်အကောင့်တွေပုံမှုဖြစ်စဉ်အရာပြည်တော်စုငင်းကြဲညီလာခံဆိုတော့ညီလာခံတရက်ကိုဦးသိန်းစိန်မထွက်ခင်လေးမှာနောက်ဆုံးပွဲတော်မျိုးပုံစံမျိုးနဲ့ပေါ့လေဒါလုတ်ခဲလုတ်သွားနိုင်ခဲ့ရတဲ့ဒါပေမဲ့လုံနိုင်တဲ့အခြေအတခုကိုကျွန်တော်အကောင့်မှာရှုမြင်မယ်ဆိုရင်တော့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့ဟိုမျိုးသားညီလာခံလူမျိုးပေါ့ဗျာဒါယုံကြည်မှုတည်ဆောက်ရေးရဲ့အစိပ်ပိုင်းတစ်ခုအနေနဲ့မှတ်ယူမယ်ဆိုတော့အကောင့်မှာကြည်ရင်အဲ့လိုမျိုးခြေလှမ်းနဲ့စခဲ့တယ်ဆိုပြီးရင်ကျွန်တော်တို့ NLD ဆိုရတက်လာတယ်ပေါ့ NLD ဆိုရကဧပြီလမှာတက်တယ်ဆိုတော့ဆိုရတက်ကကျွန်တော်ဧပြီကနေမေအထိသူကအဲ့ဒီမှာငင်းကြဲလုပ်ငန်းစဉ်အတွက်သူကင်တယ်ဖို့အတွက်ရှင်းလန်းနေပြင်ပါတယ်။မေလရောက်တဲ့ခါမှာကြာတော့သူ21ရာစုပြည်လုံးညီလာခံလုပ်သွားမယ်ဆိုပြီးတော့အဲ့ဒီမှာကျင်းပရေးဆက်ကော်မတီတွေဖွဲ့နိုင်တယ်။နောက်တပည့်ရင်ကျွန်တော်တို့အမျိုးသားပြည်လည်သင်းမြေးရင်းနဲ့ဒီကျွန်တော်တို့ငင်းကြဲဘူဌာနဆိုပြီးတော့ဖွဲ့နိုင်တယ် NRPC တို့လို့ဖြစ်လာတယ်။နော်။ဂျွန်လောက်ကိုရောက်တဲ့ခါမှာကျွန်တော်တို့ဒီလက်မှတ်တိုးအပ်တဲ့အဖွဲ့တွေနဲ့တရားဝင်လာတွေ့ပါတယ်။ဒါတွေလုပ်နိုင်တယ်။ဇူလိုင်လရောက်တဲ့ခါမှာကျွန်တော်တို့ UNFC ဒီဒီကောင်းဆောင်တွေနဲ့တောင်ဆန်းစုကြည်နဲ့ကိုတိုင်မိသားစုစကားဝိုင်းလိုမျိုးကျွန်တော်တို့တွေ့ဆုံဆွေးနွေးခွေးတွေလုပ်နိုင်ခဲ့ကြတယ်။အဲ့ဒီဇန်နဝါရီထိကတော့ကျွန်တော်တို့တနယ်လေးတိုးတက်မှုလေးတွေမျှော်လင့်ချက်လေးတွေကျွန်တော်တို့ထားလို့ရတယ်ပေါ့နော်။ဆိုတော့ goal လာကနေစပြီးတော့ကျွန်တော်တို့ဒီ27ရာစုပင်လုံညီလာခံပထမအစည်းအဝေးမခေါ်ခင်လေးမှာအဲ့မှာတိုက်ပွဲတွေနည်းနည်းစလာတယ်။
20တရာစုပြင်လုပ်ညီလာခံလည်းပြီးရောကျွန်တော်တို့တိုက်ပွဲတွေကပုံမပြင်းထန်လာပြီးတော့ကျွန်တော်တို့ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အခါမှာတုံ့ဆိုင်မှုတွေဖြစ်သွားတာဒီနေ့အထိပေါ့နော်ဆိုရင်ကျွန်တော်တို့စက်တင်ဘာလကနေဒီနေ့အချိန်ကြီးဆိုလို့ရှိရင်အနောက်ဘက်ကိုဆင်းနေတဲ့ပုံစံမျိုးရှိတယ်လို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ကျွန်တော်ဆွေးနွေးပွဲအတွက်ဒီမြန်မာရေးသုံးသပ်သူဦးအောင်သူငင်းလည်းရှိနေပါတယ်ဦးအောင်သူငင်းသဘောထားလည်းပြောပါအောင်ခင်ဗျာကျွန်တော်2016ခုထဲမှာဟိုမြင်ရသလောက်ဒီတိုးတက်မှုတွေဆွေးရုံမှုတွေဘာတွေများရှိခဲ့တယ်လဲ
ဟို2016ခုနှစ်မှာခုနဟိုဒေါက်တာရံမျိုးသိန်းပြောသလိုပါပဲဆိုတော့ကျွန်တော်တို့နိုဝင်ဘာလမှာရွေးကောက်ပွဲလုပ်ပါတယ်ဒီ April လမှာကျွန်တော်တို့အာနာဟိုငင်းညာစာလွှဲပြောင်းတဲ့ကိစ္စတွေပြီးသွားပါတယ်ဆိုတော့အဲ့တော့အဲ့ကာလတစ်လျှောက်လုံးပေါ့နော်၄-၅လလောက်ကာလအတွင်းမှာအာနာချမ်းသာပေါ့ဗျာဟိုတွဲပါမလားဆိုတဲ့ဟာမျိုးစိုးရိမ်မှုတွေရှိခဲ့ပါသေးတယ်ဆိုတော့အဲ့တော့ဒီကိစ္စတွေကဟိုပြဿနာမရှိဘဲနဲ့အာဏာလွှဲပြောင်းနိုင်တဲ့အနေအထားပေါ့ဒါကတော့2016တုန်းကထူးခြားတဲ့အနေအထားပါဆိုတော့ဒါပေမဲ့အခု2000 April ကနေစပြီးတော့ကျွန်တော်တို့အခုနှစ်ကုန်ပိုင်းကြီးတဲ့အခါမှာကျတော့ဒီအစိုးရရဲ့ဟိုစွမ်းဆောင်ရည်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်တော်အားမရစရာအနေအထားတွေရှိပါတယ်သူသဖြင့်ဆိုလို့ရှိရင်နံပါတ်1ပွင့်လင်းမြင်သာမှုပေါ့နော်အစိုးရကနေပြီးတော့ပြည်သူတွေကိုထုတ်ပြန်တာတို့မိကုံပြောတာတို့အင်တာဗျူးပေးတာတို့စသဖြင့်တော်တော်အားနေပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍပြုဝင်ပြောင်းလဲမှုပြီးလိုက်တဲ့အခါကျတော့လည်းအားမရစရာတွေများပါတယ်ဘာမှအသိထူးခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့စီးပွားရေးကဏ္ဍပေါ့နော်အဲ့တော့ဒေါ်လာဈေးကတက်ပြီးတော့ကျွန်တော်တို့မြန်မာကျပ်ငွေဈေးကျတာကဒါတကယ်ကိုမှတ်တမ်းဝင်အနေအထားအထိရောက်လာတဲ့အနေအထားရှိပါတယ်အဲ့တော့စီးပွားရေးကဏ္ဍကိုကြည့်ရင်လည်းကျွန်တော်တို့ပိတ်အားရစရာတော့မရှိသေးပါဘူးအဲ့တော့ခုနပြောသလိုပေါ့နိုင်ငံရေးကဏ္ဍမှာလည်းကျွန်တော်တို့ကိုပြောမယ်ဆိုရင်လွတ်လပ်စွာပြောဆိုခွင့်နောက်တစ်ခုကကျတော့ကျွန်တော်တို့ဖွင့်လင်းမြင်သာမှုနောက်တစ်ခါကျွန်တော်တို့တကားဖွင့်တယ်ပြည်ဝင်ပြောင်းလဲမှုတွေပေါ့နော်ဆိုတော့အဲ့ဒီနိုင်ငံရေးရပြည်ဝင်ပြောင်းလဲမှုတွေမှာလည်းဟိုကျွန်တော်တို့အားနည်းတယ်လို့မြင်ပါတယ်အဲ့တော့ဟိုခုနအရင်လူတွေဆွေးနွေးသွားသလိုပါပဲဆိုတော့အခုချိန်မှာကျတော့စစ်ပွဲတွေပြန်ဖြစ်လာတဲ့ခါကျတော့ပို့ပြီးတော့ဟိုစိုးရိမ်ရတဲ့အနေအထားရှိလာတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်ကျွန်တော်အခုသူ့ကိုဒီရင်အလှည့်ပေးချင်ပါသူကတော့ဒီဥကျော်လင်းမှာရန်ကုန်မြို့ရဲ့ရှင်းနေဥကျော်လင်းဖြစ်ပါတယ
်ဟုတ်ပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တက်လာတဲ့အစိုးရရဲ့အကောင်းဆုံးလှုပ်ချက်ကလေးတွေကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဗမာပြည်မှာတရားစားရအဖြစ်နဲ့ထိခိုက်ပျက်စီးနေတဲ့ကြောက်စင်းကိစ္စတွေနောက်ပြီးတော့ပြတ်တော့ကိစ္စတွေဒီလိုလေရေရှည်ပြောင်းလို့ကူပြုစုပြောင်းပြီးတော့ချက်မှတ်ထားတယ်ဗျာကြောက်စင်းနဲ့ပတ်သက်လို့ရှိရင်လည်းအစောတည်းရဲ့ချက်မှတ်ထားတယ်ဒီအချက်တွေဟာကျွန်တော်တို့ပြုပြီးပြောင်းလဲအစိုးရရဲ့ခဏခါချက်ပြောင်းလဲတဲ့ချက်ပါနိုင်ငံရဲ့အနာဂတ်အတွက်အမှန်တမ်းအားထုတ်ထိုက်ပါတယ်တော့စီးပွားရေးနဲ့ပတ်သက်လို့နိုင်ငံတကာမှာအခုပြီကျွန်တော်တို့ဂျပန်ကနေပြီးတော့ဟာဂရန့်တွေပေးမယ်ဆိုတော့အမြောက်များပါသူတို့လက်တွေကောင်းတယ်မပေါ်နိုင်သေးတာနဲ့ဗမာပြည်ကဗာဒရင်းကြကြစီးပွားရေးသုံးချက်ကြီးနဲ့ကျွန်တော်စပက်ကျူလေတာစီးပွားဗျာဟာငွေကြေးကစားတဲ့လူတွေဟာဒီနိုင်ငံခြားငွေကိုအဲ့နိုင်ငံရောင်းပါလေအကောင့်စစ်ထားပြီးတော့တောင်းကျတဲ့လူတွေကြောင့်ဒီဒေါ်လာကတော့ခုန်တက်နေတာနဲ့ဘိုးဘာမထိချုံနေတာနဲ့ပါတော့ဗျာအဲ့တော့အခုကျတော့ဗမာပြည်ကဒီ import နဲ့ပတ်သက်လို့ရှိရင်လည်းပဲကျွန်တော်တို့ဟာရီရိုးပဲဟာဝေးအစကျွန်တော် Samsung အစုံသူညင်းနေပြီဗမာကုပ္ပစံကြီးအကုန်လုံးခေါင်းမိချုံပြီးထွက်သွားတယ်အဲ့ဒီအပေါ်မှာကျွန်တော်ရသင့်တဲ့ခွန်ညာမရလိုက်ဘူးအဲ့တော့အဲ့ဒီချက်ဒီမှာတော့ကျွန်တော်တို့နည်းနည်းလေးစီးပွားရေးကတော့အားနာလောအကြည့်လို့နည်းနည်းလေးတော့ထိခိုက်နေပါတယ
်ဆောစောဟိုဆွေးနွေးတဲ့ပုံစံတွေထဲမှာပြောသွားရည်လည်းရှိပါတယ်ကျွန်တော်ဒီဘက်မှာဟာအစိုးရတဲ့ရတားဆိုးတဲ့တက်လာတဲ့နောက်မှာအာနာလွှဲပြောင်းပေးတာတွေချေချောမောဖြစ်ခဲ့တယ်။နောက်တစ်ခုကလည်းဒီဒေါ်ဆန်းစုကြည်ကိုယ်တိုင်ကဒီအခြေခံဥပဒေကန့်သက်ထားပြီးတော့အဲအတွက်သမရလောက်ခွင့်မရရင်မလဲဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ယာလူယူခဲ့တာလို့ဒီလိုဆိုးအုပ်ချုပ်ရိုင်းမှာဟိုလူချင်းနာရောက်အောင်လုပ်နိုင်ခဲ့တာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲအခုဆောဆောကဆွေးနွေးတဲ့ပုဂ္ဂိုလ်တွေကပဲထောက်ပြတာတွေရှိပါတယ်။ဒီတိုင်းရင်းသားတွေနဲ့ဒီပြည်ဝင်ညီညာရေးကိစ္စတွေဆွေးနွေးတဲ့ဟာတွေမှာရှေ့မတိုးနိုင်တဲ့အခြေအနေမျိုးတွေရှိပါတယ်။အထူးသဖြင့်ကတော့အခုနောက်ဆုံးနှစ်ကုန်ငန်းကြီးလောက်ကြမှာဒီတိုင်းရင်းသားဒေသတွေမှာလည်းလည်းကင်ပရိခတ်တွေကပြန်ပြီးကြီးထွားလာတဲ့ဒီနောက်ပြီးတော့ငင်းငယ်ဆွေးနွေးပွဲတွေမှာဆိုလို့ရှိရင်လည်းအဓိကအချက်တွေမှာဒီစစ်တပ်နဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြားမှာဒီသဘောထားကွဲလွဲတာတွေရှိနေတယ်လဲတွေ့နေရတော့မှာပဲဆိုတော့ဒီဒါတွေက2016ရဲ့ဆွေးရုံမှုလို့ဆိုရမှာဖြစ်ပါတယ်ဒါပေမဲ့လည်းဒါကတန်းတစ်နှစ်တောင်မပြည့်သေးတဲ့အစိုးရကိုပဲအပြစ်တင်လို့မရဘူးဆိုပြီးတော့ပြောတာတွေလည်းရှိပါတယ်ဆိုတော့ဒီအစိုးရအနေနဲ့ဒီပြီးဒီလောက်ခဲ့တဲ့ဒီ၈လ၉လလောက်အတွင်းမှာလောကကန်တဲ့နေရာတွေမှာအကန့်အသတ်ရှိနေလို့ဒီပြည်တွင်းငင်းငယ်ကိစ္စတွေကဟိုလုံးရင်မရောက်နိုင်တာလားဒါမှမဟုတ်လုံးနေတာတွေရှိရနေမလုံးနိုင်တာလားဟိုဒေါက်တာရံမျိုးသိအမြင်ကိုအရင်ဆွေးနွေးပြပါအောင
်ဒီရင်းငင်းကြီးမှာဟိုအကန့်အသတ်တွေဟိုရှိကောင်းရှိနိုင်ပါလေဒါပေမဲ့ကျွန်တော်အမြင်ကတော့အစိုးရသည့်အနေနဲ့ပြည်ရင်းငင်းကြီးနဲ့ပတ်သက်တဲ့တရားစီမံချက်နဲ့ဖောက်ထွက်ပြီးတော့အလုံးလုံးနိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဥပမာအစိုးရဟာနော်သူရထားတဲ့လုပ်ပိုင်ခွင့်နေနော်သူရထားတဲ့အနာရီကိုအတုံးပြုတ်ပြီးတော့အဖြစ်ထိထိရောက်ရောက်အလုံးလုံးနိုင်မယ်ဆိုလို့ရှိရင်န เนาะตะบักก็สีมันแจกก็เลยก้าวมั้ยเนาะสนิทจะสีมันหมู่เลยชื่อมั้ยสูยจนเนี่ยก็บลูอก้านตัดไปชื่อบาสิบลูอต้าสิไปชื่อบาสิเนาะโพพอส่งจีนเนี่ยลานโหอตัดไหนซูอเมียนซูอกองซูพอส่งหน่ายผู้တော့เป็ดเนี่ยโหลจนเราอ่ะเห็นมาดิพอมาเล็กชื่อเฉยนี่มาสูยเนาะตะไหนงานลงอติไข่ยะเซยีหลูမျိုးกูเนาะโหเล็กชื่ออซูยะอนิเนี่ยเออพอส่งหน่ายผู้หลูอัดเดโหลเห็นเนี่ยแล้วပြီးတော့နိုင်ငံတော်ရဲ့အတိုင်းအမြန်ပို့ကိုနောက်တမတော်ကာကွယ်ဦးစီးချုပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကြားမှာထိပ်ပြီးအဆင့်ပေါ့လေနော်တွဲဆုံဆွေးနွေးပွဲမျိုးကိုဟိုပေါ်ဆောင်မှုလိုအပ်တယ်လို့မြင်တယ်အဲကျွန်တော်ဆိုလိုချင်တဲ့သဘောကမိသားစုပုံစံမျိုးအဲတွဲဆုံဆွေးနွေးပွဲမျိုးမဟုတ်ဘဲနဲ့အလုံးသဘောဆန်ပြီးတော့တကယ်အချိန်နဲ့အဖြေတစ်ခုသဘောတူညီမှုတစ်ခုရဖို့အတွက်ဦးတည်ပြီးတော့ဆွေးနွေးတဲ့ထိပ်ပြီးအဆင့်ဆွေးနွေးပွဲမျိုးအဲဒါမျိုးတွေကိုတော့စဉ်းစားပြီးပေါ်ဆောင်မှုလိုအပ်တယ်လို့ကျွန်တော်ကတော့တုံ့တက်ပါတယ်
โอเคကျွန်တော်ဥထွန်းဆောင်လည်းမေးချင်ပါတယ်ဆိုတော့ဒီအစိုးရဒီအခုဒီ2016ခုနှစ်တည်းမှာဒီအစိုးရဟိုလှုပ်ဆောင်တဲ့ကိစ္စတွေမှာဟိုသူလှုပ်တက်နိုင်တယ်လို့သူလှုပ်ခဲ့တယ်လို့ပြောနိုင်သလားဒါမှမဟုတ်တချို့ကိစ္စတွေမှာလှုပ်နိုင်တာတွေရှိရသနဲ့မလှုပ်ဖြစ်ခဲ့ဘူးဆိုတော့ကိစ္စတွေရောရှိခဲ့သလားဥထွန်းဆောင်အမြင်ပြောပါဦးခင်ဗျဟု
တ်ပါတယ်ကျွန်တော်တို့အတွေ့အကြုံရတော့အစိုးရကသူ့မှာမူရှိတယ်ပေါ့နော်ကျွန်တော်တို့ဆွေးနွေးတဲ့နေရာမှာသူ့မူကပါလဲဆိုတော့အရာအားလုံးကဤနိုင်လို့ရတယ်ဆွေးနွေးလို့ရတယ်အဲ့ဒီမူနဲ့ရက်တီဗီဆွေးနေတယ်ပေါ့ဒါပေမဲ့တပ်ပံရဲ့ကိုယ်စားလှယ်များဘက်ကတော့အဲ့လိုမဟုတ်ဘူးတပ်ပံရဲ့ကိုယ်စားလှယ်များကသူကအရာအလုံးဤနိုင်ဆွေးနေဖို့မရဘူးသူက NCA ပေါ်မှာအတည်ရက်နေတယ်ဟောနောက်ပြီးတော့တက်မတော်ကကွေယူစီချုပ်ရဲ့ငင်းချင်းမူဝါဒ6ရက်ဒီပေါ်မှာအတည်ရက်နေရတယ်ဆိုတော့ဒီမတူညီမှုနှစ်ခုပေါ်မှာကျွန်တော်တို့ကခြေခံပြီးမှနီးလန့်ချာရတာကျွန်တော်တို့ဘက်ကတော်တော်လေးကြက်ပါတယ်အဲ့ဒါကြောင့်အဲ့ဒီအနေထားကိုရောက်သွားတာဖြစ်ပါတယ်ကျွန်တော်တို့ဒီ August လ September လပြည့်တဲ့နောက်ပိုင်းမှာတိုက်ပွဲအခြေအနေမြင့်လာတယ်။ဒါတွေကိုနှိမ့်နိုင်ဖြေရှာဖို့လည်းကာယကံကျင်းအဖွဲ့အစည်းတွေနဲ့ဆွေးနွေးဖို့အတွက်ကျွန်တော်တို့အဆိုပြုတယ်။ October လ15ရက်နေ့မှာလည်းနေပြည်တော်ကြီးသွားပြီးတော့ကျွန်တော်တို့ဆွေးနွေးတယ်။အဲဒီမှာတင်ပြတယ်ဒါပေမဲ့အဖြေကထွက်မလာဘူး။ကျွန်တော်တို့ရဲ့ခေါင်းဆောင်တွေနဲ့တောင်အာဖရိကကိုသွားပြီးတော့အတူတကွတော့တွားရောက်လေ့လာကြတယ်။အဲဒီလေ့လာရေးခီးစဉ်မှာလည်းပဲတပ်ဖွဲ့ရဲ့ကိုယ်စားလှယ်တွေပါတယ်။ကျွန်တော်တို့ဘက်ကိုယ်စားလှယ်တွေပါတယ်။အဲဒီမှာလည်းနှိမ့်နိုင်တယ်ဒီနိုင်ငံတွေမဲ့လည်းအဖြေမထွက်ဘူးအလို့သဘောဆွေးနွေးမှုတွေအခင်းကျင်းတွေကတော့နိုင်ငံတကာဖန်တီးပေးတာပေါ့နော်ဒီလာရေးခရီးစဉ်တွေဖန်တီးပြီးမှဒါပေမဲ့တက်ဖက်ရဲ့အောက်ဘက်ကကိုယ်စားလှယ်ဟောပေါ့ကိုယ်စားလှယ်တွေနဲ့အနေနဲ့ကာကွယ်ရေးဦးစီးချုပ်တူဦးရဲ့ပြောစကားပုံမှာပဲအဓိကမူတည်နေရတဲ့အတွက်ကာကွယ်ရေးဦးစီးချုပ်ကမူမပြောင်းဘူးစိတ်နေစိတ်ထားမပြောင်းဘူးဆိုရင်စပွဲပိုင်းကလည်းဆွေးနွေးမှုကလည်းမဖြစ်လာဘူးတိုးတက်မှုကလည်းမရှိလာဘူးပေါ့နော်ဆိုအဲ့ဒီအနေထားဖြစ်နေပါတယ်အစိုးရဘက်ကတော့အဲ့လိုမဟုတ်ဘူးဆွေးနွေးပွဲလာတဲ့အခါမှာသူ့မှာအရာအလုံးကညှိနှိုင်းဆွေးနွေးလို့ရတယ်ဆိုရဲအမူကွာဒနဲ့သူကလာတာဖြစ်တယ်။ဒါမဲ့ကျွန်တော်တို့တက်ဖက်ကတော့အဲ့လိုမရှိတဲ့ပုံမှာဒါအခက်အခဲဖြစ်နေရတယ်ပေါ့နော
်။ဟုတ်ကဲ့ခင်ဗျာ
။လက်တွေ့အဖြစ်ကြည့်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့အော်တိုဘာလ15ရက်နေ့မှာ NCA နှစ်ပတ်လည်နဲ့အခမ်းအနားလုပ်ပါတယ်။အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့အစိုးရရဲ့ငင်းကြဲမူဝါဒကိုသူချမှတ်ပါတယ်နော်။ငင်းကြဲမူဝါဒကိုသူကလမ်းပြမြေပုံအနေနဲ့ထုတ်လာတယ်လည်းပြမြေပုံအနေနဲ့ထုတ်တဲ့အခါမှာကြတော့တက်မတော်ဘက်ကနေအစီအမပြေဦးဖြစ်တယ်။ဆိုညင်းကြဲမူဝါဒအနေနဲ့ပြန်ပြောင်းတယ်။အစိုးရရဲ့ညင်းကြဲမူဝါဒဆိုပြီးဖြစ်လာတယ်။အဲ့ဒီမူဝါဒကိုအခုလက်တွေ့အပြင်သူတို့ဖော်ဆောင်လို့မရဘူးဖြစ်တယ်။အခုအစိုးရချမှတ်ထားတဲ့ဒေါ်အောင်ဆန်းစုကြီးချမှတ်ထားတဲ့ညင်းကြဲမူဝါဒအတွင်းအတိုင်းပေါ့နော်။စိုက်လိုက်မဲ့တက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါအစီအပြေနိုင်ချေရှိပါတယ်။ဥပမာနံပါတ်1အနေနဲ့ဆိုလို့ရှိရင်အခုမူပေါင်းကိုပြန်လဲသုံးသပ်ရမယ်။မူပေါင်းကိုပြန်လဲသုံးသပ်ပြီးနံပါတ်2မှာမူပေါင်းအသိရေးမယ်။ဒီလိုပြောထားပါတယ်အဲ့ဒီမူပေါင်းအသိနဲ့ကျွန်တော်တို့အဆင့်ဆင့်ပေါ်ဒီလုပ်ငန်းစဉ်တွေကိုတွားမယ်နော်ဖွဲ့စည်းပုံတွေကိုပြင်မယ်ဒီတိုင်းပြည်ကိုအဲ့ဒီဖြစ်ပေါ်လာတဲ့ Federal ဖွဲ့စည်းပုံနဲ့အညီကျွန်တော်တို့က Federal Democracy ပြည်ထောင်စုကိုတည်ဆောက်မယ်ဆိုပြီးတော့သူလမ်းပြမြေပုံချပြီးသားဖြစ်တယ်နော်မူဝါဒအနေနဲ့ချပြီးသားဖြစ်တယ်ဒါပေမဲ့သူ့မှာအကောင့်တွေဖော်လို့မရဘူးပထမတစ်ရင်မူပေါင်းကိုကျွန်တော်တို့ကသုံးသက်တယ်သုံးသက်မှုမပြီးသေးဘူးနော်အသိရေးရမယ်နံပါတ်1အသိလည်းမရေးနိုင်သေးဘူးမရေးနိုင်သေးပေမဲ့အခုကအမျိုးသားချင်းနိုင်ငံချင်းနေပွဲတွေကိုလုပ်မယ်ဆိုပြီးတော့မှပြင်ဆင်နေရတယ်။တပြိုင်တည်းမှာပဲတက်ဖက်ကသူတိုက်နေတဲ့ကိစ္စတွေကိုလည်းပဲချင်းတွေညီနိုင်အဖြေရှာဖို့အတွက်သူ့မှာအချိန်မရဘူး
။အဲ့
ဒီကိစ္စတွေမှာပဲသူသွားနေရတယ်။အဲ့ဒါကြောင့်ဒါအမည်ပြင်းမှာလက်ရှိနော်ကြီးမကောင်းချူမကောင်းအနှိမ့်ထိုင်ုံတွေဖြစ်နေတာဖြစ်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့အခုဒီမှာဆွေးနွေးပွဲကိုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တစ်ယောက်ကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်။သူကတော့ဦးတန်းအောင်ရေနံချောင်းအောင်ဖြစ်ပါတယ်။ဦးတန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဟောင်းသက်ကြောင်မှာတွေ့ကြရတော့တရားဥပဒေစိုးမိုးရေးပိုင်းမှာတော့ကျွန်တော်တို့တော်တော်လေးကြော်ရဲလာတာတွေ့ရပါတယ်။ဥပမာကျွန်တော်ရာဇဝမှုတွေပုံမှုပြီးတော့သူပြောလာတာတွေ့ရတယ်။ နောက်တစ်ချက်မူရင်းစီဝါရောင်းရဖောက်ကားမှုတွေကလည်းတော်တော်လေးကျပြန့်လာတယ်လို့ကျွန်တော်တို့ကြားနေရတယ်။နောက်တစ်ခါမကြောက်ရင်လားတဲ့ငင်မလေးမှုတွေကလည်းတည်တာလားကျွန်တော်ကြားလာနေရတယ်။နောက်တစ်ခုကအခုလက်ကလောမုံငါမှာတရင်တော့ပြောက်တက်ခံတာဟိုကြည့်မယ်ဆိုရင်လည်းကျွန်တော်တို့လူပုဂ္ဂိုလ်သူကြီးရလူပုဂ္ဂိုလ်သူကြီးရလုံခြုံမှုကိုအချိန်ကောင်းနေတယ်လို့ကျွန်တော်တို့ကမြင်ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကတရားဥပဒေဆိုရင်မူရင်းမှာတော့ကျွန်တော်တို့မူလာရတဲ့ရုပ်ရလာတယ်လို့ကျွန်တော်တို့ကမြင်နေတာ။နောက်ဒီလိုငယ်ငယ်လေးကိုကြည့်လို့ရှိရင်လည်းဒါဆက်ပြပြန်လုံးပြီးတော့မှကျွန်တော်တို့တက်တက်ပြီးပို့ပြီးညမ်းလာတာကိုကျွန်တော်တို့တွေ့နေရတယ်။စစ်ပွဲဧရိယာတွေကပို့ပြီးကျင်းပလာတဲ့ခါမှာကျွန်တော်ငင်းငင်းဧရိယာတွေကျင်းသွားတယ်ဆိုတဲ့သဘောကိုလည်းသိရောက်ပါကြ။ဒါတွေကိုလည်းကျွန်တော်တို့အစိုးရအနေနဲ့ဘယ်လိုကံပြန်မယ်ဆိုတာကျွန်တော်တို့ဆက်ပြီးတော့မှ2019မှာစောင့်ကြည့်ရမယ်အနေအထားဖြစ်ပါတယ်။နောက်တစ်ခါကျွန်တော်စီပွားရေးနဲ့ပတ်သက်လို့ရှိရင်လည်းဟိုအစိုးရတော်ရရင်လူတို့ပြောသွားတဲ့မှာပါတယ်။ပမာကြံ့ငွေတန်ဖိုးကအထူးကြားဆင်းနေတယ်။နောက်တစ်ခါဒီလောကအခွင့်အလမ်းတွေကလည်းပြည်တွင်းမှာဟိုမျိုးလိတဲ့သိမရှိတယ်လို့ဖြစ်နေပါတယ်ဗျ။ဟုတ်လားလူဝေးရောက်လာဆိုလို့ပညာရေးကျန်းမာရေးဒီပညာရေးမှာဆိုလို့ရှိရင်လည်းစစ်အစိုးရအစစ်ထားခဲ့တဲ့ပညာရေးတိုင်းပဲဆက်သွားနေရတွေ့တယ်။ဒီပညာရေးကအတော်လည်းမရှိသေးဘူး။နောက်ဒီကျန်းမာရေးဆိုလို့ရှိရင်လည်းဒီနေ့ကျွန်တော်တို့ကျန်းမာရေးဌာနကဖွင့်ထားတဲ့အစည်းအဝေးတွေကိုပြည်သူလူထုကအားကိုးလောက်တယ်လို့ကိုယ်ထင်မြင်ကြည့်လေးပါဦးခင်ဗျ။အဲ့ဒါကျွန်တော်တို့ဒါတွေကိုပြုပြင်စရာတွေရှိတယ်လို့ကျွန်တော်တင်ပြချင်ပါတယ်။
โอเคကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ဒီမှာတောထရှင်နေကျွန်တော်တို့ Facebook ကနေကျွန်တော်တို့လမ်းပြီးတော့ message လေးပို့ထားတဲ့ခတ်တူလေးတွေလည်းကျွန်တော်ဖတ်ပြခြင်းပါတယ်သူကတယောက်ကတော့မနာမရှက်တူဆိုပြီးတော့ရေးထားပါတယ်ကျွန်တော်အတန်ထွက်တာမှန်တော့မသိဘူးပေါ့လေတန်ရန်သားနာမည်လို့ယူဆပါတယ်သူကတော့ရေးထားတာမြန်မာပြည်အခြေအနေထူးခြားမှုရှိလာအောင်မထင်ပါတဲ့နောက်ထပ်ငင်းငင်းဆွေးနွေးပွဲတွေကတော့အထက်ထက်အခါခါဖြစ်လာနိုင်ကောင်းပါရဲ့ဒါပေမဲ့မျှော်လင့်ချက်နဲ့အသက်ရှင်ရတဲ့ဘဝအရာမထင်ခဲ့ပါဘူးတဲ့ငင်းချိုင်းနီလန်းချင်းကပ်ပုံလွဲနေပုံပါပဲတဲ့ပြည်ရင်းစစ်ကကဘာဂင်းနစ်ဆန်ချင်ချိုးကြာခဲ့တယ်လို့ငင်းချိုင်းဆွေးနွေးပွဲတွေလည်းဂင်းနစ်ဆန်ချင်ချိုးမှာတော့သိကြပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဦးဝင်းနိုင်ပါတဲ့သူကတော့ပြီးခဲ့တဲ့2016ထဲမှာတဲ့ခရိုနီယုတ်စုအမေရိကန်စီးပွားရေးပိတ်ဆို့မှုကင်းလွတ်ခွင့်ရတာကတော့ဒီလူတစုအတွက်ကြီးမားတဲ့အောင်မြင်မှုပါတဲ့အောက်ခြေလူရန်စားအလောလောအသေးသေးကတော့ကုန်စင်းလုံးတက်အလုပ်လက်မဲ့တွေများလေယာသမားတွေကြပြန်တော့လဲတင်းနဲ့ဈေးချနဲ့ခြုံငုံသုံးတန်းရတော့အများပြည်သူတွေကတော့ဒုံရင်းပါပဲဆိုပြီးသူကရေးပါတယ်ဆိုတော့ဒီ2016စီးပွားရေးကဏ္ဍမှာထူးခြားမှုအနေနဲ့ပြောမယ်ဆိုရင်တော့ဆော့ဆော့ကဒီပုဂ္ဂိုလ်ရေးသလိုပဲတန်ခတ်မှုတွေအမေရိကန်ကဖယ်ရှားပေးတယ်ဒီထဲမှာနာမည်ပြစင်းသွင်းထားတဲ့သူအများစုတော်မှဖယ်ရှားပေးလိုက်တာတွေပါတယ်ဒီနောက်ပြီးတော့အစိုးရကလည်းဒီရင်းနှီးမြှုပ်နှံမှုဥပဒေသေးတစ်ခုကိုအတည်ပြုလိုက်တာတွေရှိပါတယ်ဒါပေမဲ့ဒါတွေကတကယ်ပဲစီးပွားရေးအတွက်ဟိုတွန်းအားတွေဖြစ်ခဲ့ရလားကိုအောင်သူငင်းဆွေးနွေးပြောအောင်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုစီးပွားရေးအနေနဲ့ပြောလို့ရှိရင်ပေါ့နော်ဒီကမ္ဘာ့ဘဏ်အပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းကျွန်တော်တို့ GDP တိုးတက်မှုနှုန်းကျမယ်လို့ဆုံးဖြတ်ထားကြပါတယ်ဆိုတော့ဘာဖြစ်လို့ဆုံးဖြတ်ထားလဲဆိုတော့ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရေကြီးတာတို့သဘာဝကပ်ပြီးဖောက်ပြန်တဲ့ကိစ္စတွေဒီအချက်တွေလည်းပါပါတယ်ဆိုတော့နောက်တစ်ခုကကျွန်တော်တို့ဈေးရနေပြီးတော့ထုတ်ကုန်ဟိုဒီလိုနှိမ့်ကျတဲ့သဘောမျိုးတွေလည်းပါပါတယ်နောက်တစ်ခါကျတော့အစိုးရအစ်စ်တက်ပြီးတဲ့ကာလမှာအထူးသဖြင့်ကျွန်တော်တို့ရန်ကုန်မြို့မှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေပေါ့ဒီအထက်မြင့်အဆောက်အဦတွေကိုဆောက်ခွင့်မပေးဘူးဆောက်ခွင့်ပေးမယ်နောက်တစ်ခါအရင်အစိုးရရဲ့တချို့ project ကဟိုကိစ္စတွေပေါ့နော်ပြန်လည်စီစစ်တယ်အစသဖြင့်သုံးသပ်တာကြာနေတဲ့ခါမှာအထူးသဖြင့်စီးပွားရေးကထိုင်းမိုင်းတဲ့အနေအထားကိုရောက်သွားပါတယ
်။ဒါအ
ဲ့တော့အစိုးရဘက်ကဘာဖြစ်လို့နှေးနေရတယ်လဲဆိုတော့ကျွန်တော် question ရှိပါတယ်။အထူးသဖြင့်ဟိုနိုင်ငံသားယင်းနှိမ့်ချုပ်နှံမှုကော်မရှင်ပေါ့ MIC ဖွဲ့လာဆိုလို့ရှိရင်ကျွန်တော်တို့အစိုးရစစ်တက်ပြီးတော့နှစ်လကြာမှဖွင့်နိုင်တဲ့အနေအထားရှိပါတယ်။အစိုးရရဲ့စီးပွားရေးမူဝါဒထုတ်တာလည်းကျွန်တော်တို့အချိန်တော်တော်ကြာမှထုတ်ပြန်ပါတယ်။ဒီမူဝါဒကလည်းအခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့လေ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာကျွန်တော်တို့ကမြင်လာတော့ကဲဘာလို့မလဲဆိုတော့အစီအစဉ်ပရိုဂရမ်တွေကဟိုတရားရှိစင်တယ်လို့ထင်ပါတယ်။ဆိုအဲ့ဒါတွေကိုမတွေ့ရသေးသမျှဒီစီးပွားရေးကဏ္ဍမှာပြောရင်ကျွန်တော် business confidence ပေါ့ဟိုစီးပွားရေးကဏ္ဍဘက်ကယုံကြည်မှုနည်းပါတယ်နိုင်ငံတကာယင်းနှိမ့်ညွတ်မှုတွေလည်းလာဖို့ခက်ပါတယ်ပြည်တွင်းကယင်းနှိမ့်ညွတ်တဲ့သူတွေကိုနိုင်ကကိုယ်ပ္ပဆံကိုချသုံးပြီးတော့ယင်းနှိမ့်ညွတ်မလားဆိုတဲ့အနေအထားတွေဒါကျွန်တော်တို့ခက်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါတယ်ကြံကင်းမျိုးကဥကျော်လင်းရဲ့အတန်ဖိုင်ပါခင်ဗျာ
စက်မှုကဏ္ဍအတွက်ပြောရရင်တော့ NLD အစိုးရရဲ့2016ခုနှစ်အတွင်းလှုပ်ဆောင်မှုတွေကယင်းဒီမြုံနံမှုတွေမျောလင့်တော့ဝင်မလာသေးတဲ့အချိန်ပေါ့တိတာတဲ့အပြောင်းလဲတိတ်မတွေ့ရပါဘူးခုချိန်မှာတော့ယင်းဒီမြုံနံမှုဥပဒေအတိအကျထွက်ပေါ်လာတာမို့2018ခုနှစ်မှာအပြောင်းလဲတွေစတင်တွေ့ကြရတော့မှာပါ2016ခုနှစ်အတွင်းတွေ့မြင်ခဲ့ရတာတွေကတော့အာဏာရှင်စနစ်နဲ့အသားကျခဲ့တဲ့ဂန္ဓာအသီးသီးကိုဒီမိုကရေစီစနစ်အတွင်းကူးပြောင်းနေရတာဖြစ်လို့မပြောင်းလဲကျင်သေးတဲ့လူပုဂ္ဂိုလ်တွေရဲ့ဒီလိုဆွဲလိုက်ပါမှုတွေကလည်းရှေ့သွားရမယ့်ခရီးကိုဗရိတ်ညိနေတယ်လို့တို့တက်မှုတွေကိုလည်းနှောင့်နှေးစီပါတယ်အာဏာရှင်စနစ်တုန်းကလက်လက်ဖက်ဝင်ငွေကောင်းခဲ့တဲ့အလုပ်ဌာနတွေက တက်တက်ကြွကြွဥဆောင်လုပ်ကင်ခဲ့ကြပြီမဲ့စနစ်သစ်မှာအားလုံးကမျက်စိတောက်တောက်ကြည့်နေကြသလိုလက်သက်ပကလည်းနေပါလာသည့်အတွက်မြမဆိုရှယ်လစ်လမ်းစဉ်ခေတ်ကအတိုင်းမလုံမရှုံမပြုတ်ပုံစံမျိုးပြန်တွေ့နေရပါတယ်ဥပမာ2016ခုနှစ်မှာလျှက်စစ်တအားသုံးဆွဲမှုဖွံ့ဖြိုးရေးအတွက်နောက်ဆုံးလျှက်စစ်ရောက်ရှိရာနေရာကနေနှစ်မိုင်အတွင်းကျေးဇူးတရားပေးနိုင်ရေးမူဝါဒချမှတ်ထားပေမဲ့ကျေးရွာတွေအတွက်တက်တက်ကြွကြွမဆောင်ရဖဲငွေကြေးရရှိနိုင်မဲ့ပုဂ္ဂလိကတွေအတွက်ပဲဦးစားပေးလုပ်ကင်သွားတာတွေ့ရပါတယ်အခြားလုပ်ငန်းတည်တည်မှာလည်းဒီဥပမာအတိုင်းပါပဲအရင်တုန်းကလိုတက်ဆိုင်ရာဌာနကဦးဆောင်မလုပ်ကြတော့ပဲအပေါ်ကချပေးတဲ့အလုပ်ကတာဝန်ကျေယုံလုပ်နေကြတာကတော့စိုးရွားမှုတစ်ခုလို့မြင်ပါတယ်အစိုးရ policy အရလူထုကတက်တက်ကြွကြွဖြစ်နေပေမဲ့အဓိကကျတဲ့ဌာနဆိုင်ရာကပူးပေါင်းဆောင်ရွက်မှုအားနည်းလေတော့ဖွံ့ဖြိုးတိုးတက်ရေးကြွေးကြော်သံတွေဟာတကြံအမြောက်လိုပါပဲအတန်းသာမီပြည့်ရည်မှန်းချက်ကိုထိရောက်မှုမရှိတာကမူဝါဒချမှတ်သူတွေရဲ့ဩဇာအောက်ခြေအစဉ်စဉ်ထိတက်ရောက်မှုမရှိတာလားလို့မေးခွန်းထုတ်စရာဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ကြံခင်မျိုးကဥကျော်လေးမှာကျွန်တော်တို့တခုရှိတာဒီ2016ခုနှစ်တည်းမှာထူးထူးခြားခြားနေနဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စတခုရှိပါဒါတော့ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ပြည်ပခတ်တွေပါကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကအချိန်အားလည်းများများဆဆမရတော့တဲ့အတွက်ကျွန်တော်တို့ဒါတော့တိတ်ပြီးဟိုအကျယ်ဝင်ကြီးရောဆွေးနွေးဟိုကျွန်တော်တို့မှဟိုအခွင့်တိတ်မရှိတော့ပါဘူးဒါပေမဲ့တခုမေးချင်တာဒီရှင်းနှစ်တည်းမှာရောဒီရခိုင်ပြည်နယ်ရေးခင်းနဲ့ပတ်သက်လို့ဟိုကျွန်တော်တို့အတွက်ဘလောက်ထိစိန်ခေါ်မှုတွေကြီးထွားနိုင်နေလဲဒေါက်တာရံမျိုးသိန်းဟိုအချင်းချုပ်ပြီးတော့ဆွေးနွေးပေးပါခင်ဗျာ
ဒီရခိုင်ပြည်နယ်မှာလက်တလောဖြစ်နေတဲ့ပြည်ပခန့်တွေနဲ့ပတ်သက်ပြီးတော့2019ခုနှစ်အတွင်းမှာဒီတက်ပို့ပြီးတော့ထိထိရောက်ရောက်ပေါ့လေကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးနောက်ဟိုရှာဖွေပေါ်ထုတ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကရခိုင်ပြည်နယ်မှာပြည်ပခန့်ဖြစ်ပွားနေတဲ့ဒေသတွေကိုကျွန်တော်တို့ပြည်တွင်းမှာရှိတဲ့တော့သတင်းမီဒီယာတွေနောက်အရက်ဖက်အဖွဲ့အစည်းတွေကိုတွားခွင့်ပြုဖို့လိုအပ်တယ်လို့မြင်ပါတယ်သမင်းနဲ့ဒီမှာတော့အဲ့ဒီအခွင့်အရေးတွေကိုရလာမယ်လို့ကျွန်တော်လည်းပဲမျှော်လင့်ပါတယ်။နောက်ပြီးတော့နိုင်ငံတကာကဥပမာကုလသမဂ္ဂလိုအဖွဲ့အစည်းမျိုးတွေကိုလည်းပဲအဲ့ဒီဒေတာတွေကိုတွားပြီးတော့လေ့လာဟိုစောင့်ကြည့်နိုင်တဲ့အနေအထားမျိုးအဲ့ဒီကနေမှတစင်စနစ်ကြချင်းကအဖြေထုတ်တဲ့ဘက်ကို2018ခုနှစ်အတွင်းမှာဥတည်လာနိုင်မယ်လို့တော့ကျွန်တော်ကမြုပ်လင်းပါတယ်ဗျ။
ဟုတ်ကဲ့။ပါဝင်ဆွေးနွေးပြကြတဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်ကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းကအခုလိုထုတ်လွှင့်နေတဲ့ဓာတ်ရိုက်လေလိုက်အစီအစဉ်တွေမှာအင်္ဂါနေ့ညတင်ဆက်မဲ့အစီအစဉ်အတွက်ကြိုတင်မိတ်ဆက်ပေးကြပါရစေ။2019နှစ်သစ်မှာမြန်မာနိုင်ငံရဲ့အခြေအနေအရရအပေါ် VOA ပရိသတ်တွေရဲ့မျှော်လင့်ချက်စုတောင်းသံတွေကိုပြောဆိုဖလှယ်မှာဖြစ်ပါရစေ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရနော်။အခုတော့သတင်းအချင်းချုပ်ကိုအနှစ်ချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ပိုယဟမင်းကြီး Francis ဟာလူတွေပြည့်နှက်နေတဲ့ Vatican နန်းတော်ရဲ့ St. Peter's ဘုရားကျောင်းက Christmas ညနေခွင်းတရားပွဲမှာစစ်ပွဲတွေကြောင့်မြေစာပင်ဖြစ်နေရတဲ့ပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးချဖို့အတွက်ကမ္ဘာတဝန်းကိုတိုက်တွန်းလိုက်ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကဘာတလာမြို့ကလေးမှာ2013ခုနှစ်ကစပြီးပထမဆုံးချိန်ဖြစ်တဲ့အီရတ်နိုင်ငံသားခရစ်ယာန်ဘာသာဝင်တွေလာရောက်စုဝေးပြီးခရစ်စမတ်ပွဲတော်ကိုကျင်းပကြပါတယ်။ဒီမြို့ကလေးဟာမကြာခင်ကမှ IS စစ်သွေးကြော်တွေလက်ကနေအီရတ်တပ်တွေကပြန်ပြီးသိမ်းယူနိုင်ခဲ့တဲ့မြို့ကလေးဖြစ်ပါတယ်။အလက်စီးရီးယားနိုင်ငံအလက်ပိုမြို့အရှိမြောက်ဖက်ကီလိုမီတာ20ကျော်မှာတူရကီစစ်လေယာဉ်တွေနဲ့တိုက်ခိုက်မှုကနေ IS စစ်သွေးကြွ68ဦးသေဆုံးခဲ့ရတယ်လို့တူရကီစစ်တပ်ကစနေနေ့မှာပြောကြားလိုက်ပါတယ်။ညာရင်းချင်းလေကြောင်းတိုက်ခိုက်မှုတွေကြောင့် IS တွေရဲ့စစ်ဌာနချုပ်တွေအပါအဝင်ပြစ်မှတ်ပေါင်း142ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့တူရကီစစ်တပ်ပြောခွင့်ရကပြောကြားလိုက်တာပါ။ပိုလန်နိုင်ငံကမြောက်ကိုရီးယားအလုပ်သမား400ကျော်ဟာလိုအပ်တဲ့အကာအကွယ်ပစ္စည်းတွေမပါဘဲအန္တရာယ်ကြီးတဲ့အလုပ်တွေလုပ်နေရတာမို့လုပ်ငန်းခွင်အန္တရာယ်တွေနဲ့ကျုံ့နိုင်ခြေရှိနေတယ်လို့ပိုလန်အလုပ်သမားကာကွယ်ရေးစောင့်ကြည့်အဖွဲ့ကပြောကြားလိုက်ပါတယ်။ဒီလိုဥပဒေချုပ်ပေါက်သူတွေကိုတတိပေးတာဒါမှမဟုတ်တရားစွဲအရေးယူတာတွေလှုပ်သွားမှာလှုပ်သွားမယ်လို့လည်းပြောပါတယ်
။ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့မန္တန္တာချမ်းမအင်ဂျင်နီယာကတော့စင်းနဲ့ဖြစ်ပါရရှင်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOE ပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါရရှင်ခရစ်စမတ်နေ့ခါသမယမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးပျော်ဝေးကွာပြီးရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.